အစဉ်ရုံနဲ့လင်းသိတဲ့အတိုင်းမှာအတိတ်ဘဝဒီနေ့တဲ့ဘုံလုံးလေးတွေ့တဲ့ပုဂ္ဂိုလ်ဆိုတော့ဒီလိုမျိုးပဲဒီကံဤဘုံကိုလည်းတွေ့တဲ့ပုဂ္ဂိုလ်ဆိုတော့ဒီလိုမျိုးပဲဟင်ဒီကံဤကလည်းဘုံမနောအစဉ်နဲ့ချင်းနေတဲ့သံဃာမလုံးနဲ့ဂရုဏာမိတ်တော်ခေါ်ဆိုအပ်တဲ့ရံမိတ်သုံးမျိုးအာယုံသုံးမျိုးတဲ့ကတမျိုးမျိုးကိုတော့လည်းတွေ့တဲ့ပုဂ္ဂိုလ်ဖြစ်တတ်ပါတယ်နော်ဘာကြောင့်ဒီလိုတွေ့ရလဲလို့မင်းရဲ့တော့ဒီကဏ္ဍကလမှာမရဏတဏ္ဏဇောစောပြီးတဲ့အခါမှာရောရဲ့အဆုံးနဲ့သုတိကြတာလည်းရှိတရားယုံကြပြီးတရားယုံရဲ့အဆုံးမှာသုတိကြတာလည်းရှိရောနောက်မှာဘဝင်နေကြပြီးဘဝင်နောက်မှာသုတိကြတာလည်းရှိတရားယုံနောက်မှာဘဝင်နေကြပြီးဘဝင်နောက်မှာသုတိကြတာလည်းရှိအဲ့လိုဝါရတဲ့အမျိုးမျိုးရှိတဲ့ယောဂီပုဂ္ဂိုလ်ကအတိတ်ကယုံနာကိုလမ်းသိပြီးတဲ့အချိန်ခါမှာအကျဉ်းချင်းများသောနာတရားယုံနဲ့သုတိကြကြမယ်ဆိုရင်သူသုတိစိတ်ကလေးကိုဉာဏ်ကသိမထက်မြက်သေးတော့လမ်းသိပြီးတဲ့အပိုင်းမှာနည်းနည်းလေးကြောကြောတော့တဲ့ကြောပြီးတော့ဒီမနာတနာဇောရဲ့အာယုံကိုတော့တော့ပြီးဆက်နေတာလေရှိတတ်ပါတယ်နော်နည်းနည်းလေးကြောတော့တာပဲလမ်းရှုတာနည်းနည်းလေးရှိတဲ့ခဏအင်းကြီးလေကြောတော့တာပဲအကျဉ်းသောနာမှာဘဝင်လေးအပြများနေမယ်ဆိုရင်တော့သောဘုဂုံဒီတိတ်ပြီးမကြောက်တတ်ဘူးနော်ဒီတော့ဒေဂဏိကာလမှာအကြိမ်သင်နေတဲ့ပုံပေါ်ပြန်ရင်မလုပ်မလဲသွားတွေ့အဲ့ဒီပုံမှာ deliver ဆက်ပြီးပါနော်သင်တဲ့ပုံမှာကတော့ဥဒိစ္စရုပ်တွေပဲရှိမှာသူဥဒိစ္စရုပ်တွေကိုသင်ပြီးတော့ရှေ့ဘက်ကိုနည်းနည်းတာဆူပြီးဒစစ်ဒစင်တိုးပြီးသင်ပြီးလိုက်ရင်ဒေဂဏိပုံပန်းတွေ့တယ်အဲ့ဒါဒေဂဏိပုံစပြီးပေါ်ရင်လည်းဒေဂဏိပုံမှာပဲ deliver ဆက်ဘုနဘသေးတဲ့ပုံပေါ်ပြီးရင်လည်းဒီကဏ္ဍပုံအထိတစ်သေးသေးတာစီပြီးရုပ်တွေကိုတင်းစီသွားတင်းစီလိုက်တော့ဒီကဏ္ဍကာလမှာဒီကဏ္ဍပုံကိုတွေ့ပြီဆိုရင်သူ့ပုံမှာကြောင်းပြီး deliver ဆက်ကလပ်အမှုန်ကြီးဖြစ်ပြီး642ခုဒါတာရှိတဲ့ရုပ်တွေကိုဆုံကုန်ပြီးတော့ရုပ်များရုပ်များလို့တင်းစီပြီးအောင်မြင်မှုရခဲ့တော့ဟရိယဝုဒ္ဓကိုမိအောင်ဖန်နှလုံးမှာရှိတဲ့54မျိုးသောရုပ်တွေကိုဥစားပေးပြီးစုပေါင်းသုံးသပ်ပြီးဟရိယဝုဒ္ဓကိုမိအောင်ဖမ်းပြီးတင်းကြည့်လိုက်လို့ရှင်ဟရိယဝုဒ္ဓမှာအင်းချင်းဖြစ်နေတဲ့ဘဝင်မနောအတ္တိတ္တကိုတော့ဖမ်းလို့မြင်နော်ဆိုဘဝင်မနောအတ္တိတ္တကိုဒီကနေ့ဘက်ကိုဆွဲကြည့်လိုက်မလေးကင်ဘက်ကိုခတ်စိုးစိုးဘက်ကိုဆွဲကြည့်လိုက်ရှင်တို့နောက်ဆုံးကြည့်လိုက်ခဲ့ဒီကနေ့ကလည်းမှာဘာအာယုန်နေထင်းနေတယ်ဘာနမိတ်တွေထင်းနေတယ်ဆိုတာလာပေါ်တတ်ပါတယ်နော်ခုပြောမယ့်ယောဂီပုဂ္ဂိုလ်တဦးပေါ့သူ့ကိုအတိတ်တားဆူပြီးတော့ယုံနာနေကိုတင်းကြည့်လိုက်တဲ့သိင်းကြီးခဲလိုက်တဲ့အချင်းခါမှာသူကမတွေ့လေဆိုတော့တချိန်လုံးကသူကရှင်ကုံဖျားမှာစီမီးလှုပ်ပြီးဆူတောင်းခဲ့တဲ့ကံအာယုံတစ်ခါပြန်ပြီးထင်းနေတယ်ပြီးတော့ရှင်ကုံဖျားမှာဒီစီမီးလှုပ်ပြီးကံအဆူတောင်းနေစဉ်အခါတုန်းကဘာဆူတောင်းခဲ့တယ်လို့ပြည်သိဆက်ပြပြန်ပြီးစိုက်ခဲလိုက်တော့စီမီးလှုပ်စဉ်အချင်းခါတုန်းကအသက်25ခန့်လောက်ပဲရှိတယ်ရှင်ကုံဖျားမှာဒီစီမီးလှုပ်တဲ့အချင်းခါအရွယ်ကဆိုရတဲ့ငါတော့တရားအထုတ်နိုင်တဲ့ပုဂ္ဂိုလ်ဖြစ်ဖို့ရန်အတွက်တရားအထုတ်နိုင်သူဖြစ်ရပါလို့ဤဆိုပြီးဒီစုပဲသူတောင်းဒီကတရားအထုတ်နိုင်တဲ့သူလို့အတိမားနေတဲ့သဘောကအဝိဇ္ဇာသူဘဝကိုတက်တက်မဲ့နေတဲ့သဘောကတဏ္ဏစိတ်ကပြီးဆွေးနေတဲ့သဘောကဥပါဒာဒီအဝိဇ္ဇာတဏ္ဏဥပါဒံခံရပြီးတော့ဒီကုံစင်းတော်မှာသူကစီမီလှူခြင်းဆိုတဲ့ကောင်းမှုကုသိုလ်တစ်ခုဖြစ်သင်္ခါရတရားတွေကိုပြည့်စုံပြည့်ထောင်လိုက်နော်ဘုဒ္ဓဂရတရားတွေကထုတ်ပြသွားတဲ့အခါအနိစ္စတရားတွေဖြစ်နေခြင်းကြောင့်ဥပ္ပတိပင်တန်းစေတော်သူတို့ကလည်းဓမ္မတအဖြစ်ထုတ်ပြသွားကြတယ်။ထုတ်ပြသွားတဲ့အချိန်မှာဝိဘေနံတရားတွေလိုကျွမ်းအင်ဒီဆုံးတရားယုံနာတန်တန်အစင်းနဲ့ယုံနာထားဖို့မရှိဘဲထုတ်ပြသွားပြီးတော့မဟုတ်ဘူး။နံတဲ့ချင်းအခါခွင့်သိရင်အကျိုးကိုဖြစ်စေနိုင်တဲ့ကျွမ်းအင်ကမ္မတတ္တိလေးကိုယုံနာအစင်းနဲ့ယုံနာပြီးမှဒါရင်ထုတ်ပြသွားတယ်။ထုတ်ပြသွားသူစွန့်အင်ကမ္မတ္တိလေးကကံလို့ခေါ်ပါတယ်။ပေါင်းလိုက်တဲ့အဝိဇ္ဇာတဏ္ဍဥပါဒံဒီခါရကံအကြောင်းကားကိုတော့စုံနေ။ဒါပေမဲ့သူကအတိတ်ဘဝမှာဒီယောဂီကဒီဘဝမှာသူကအမျိုးသမီးဖြစ်ပေမဲ့လို့အတိတ်ဘဝကိုလမ်းဆိုင်နေတော့ဒီအနိစ္စဆုံးပရမအတိတ်ဘဝမှာယောက်ျားဘဝပဲဖြစ်သွားတယ်။ယောက်ျားဘဝကနေဒီဘက်အမျိုးသမီးဘဝကိုဘယ်ပုံဘယ်ပုံကလေးနဲ့အဆင်ကြောင်းချေလာရလဲဆိုတော့သူရဲ့ဒီအဝိဇ္ဇာတဏ္ဍဥပါဒံကနည်းနည်းလေးလှုပ်ရှားမှုအားများနေဘယ်လိုလှုပ်ရှားမှုအားများလဲဆိုတော့ဒီငယ်ရွယ်စဉ်အသက်20အစိတ်ဝန်းကျင်လောက်မှာမိဘတွေက သူတို့သဘောတူနေတဲ့အမျိုးသမီးတူနဲ့ထိညာလက်ထပ်ပေးဖို့ရန်အတွက်နားချကြတယ်ပထမတော့သဘောတူလိုက်ပါတကယ်လက်ထပ်မဲ့အမျိုးသမီးမြင်ရတော့တော်တော်စိတ်ပြေသွားဘယ်လိုပုံမှန်တော့မသိဘူးနော်ခွန်ကြီးတော့သင်္ချာတော့အားညာလို့မေးမကြည့်ပါဘူးနည်းနည်းလေးအပေါက်ကမြန်ဆိုးနေကြတော့မပြောတတ်ဘူးနော်အဲ့ဒီမက်ဆေ့ချ်ချောမြင်ရတော့တော်တော်လေးစိတ်ပျက်ပြီးအိမ်ကနေမျက်စိတွေဖြတ်ပြေးတာပဲဖြတ်ပြေးတဲ့ခါကျတော့သူ့ကိုဥစဉ်ကတရေချာချာစိုက်အကြည့်ခိုင်းလိုက်တော့သူကလောကဆန်းတဲ့မိဘရဲ့သားသမီးတူဦးဖြစ်နေတဲ့အတွက်အကြောင်းပဲလုပ်ငန်းတွေမှာသူကကျွမ်းကျင်ပြီးတာဖြစ်နေတယ်မိမိခွန်အားကိုမိမိအားကိုပြီးတော့စီးပွားရှာပြီးစီးပွားရှာလို့ဒီနေ့ဆန္ဒကြွယ်ဝလာတဲ့အချိန်အခါမှာငါတရားအထုတ်မယ်ဆိုတဲ့ဥတည်ချက်ဖြင့်သူကစီးပွားရှာတယ်နောက်ဆုံးတကယ်စီးပွားရှာလိုက်လို့စီးပွားရှင်ဖြစ်လာပြန်တော့လေမိမိရဲ့စီးစဉ်ဥစ္စာတွေအပေါ်နဲ့လုပ်ငန်းခွင်အပေါ်မှာတွင်တာမှုတွေကတိတ်အားကောင်းနေပြန်တယ်အဲ့ဒီတွင်တာမှုတွေကိုမပယ်ဆွနိုင်တာနဲ့နောက်ဆုံးတော့တရားကအမထုတ်နိုင်ဖြစ်နေအမထုတ်နိုင်တဲ့အတွက်ကြောင့်တရားအထုတ်နိုင်တဲ့ဘဝကိုသူကကျော်လေးလိုလားတောင်းတာပြီးတော့ဆူတောင်းခဲ့ခြင်းဖြစ်တယ်။သို့သောဒီကံကြီးသေးတဲ့အရွယ်ကြီးလိုက်တော့ခမန်းကြီးအဖြစ်55နှစ်ခန့်လောက်ရှိမယ်လို့ဆိုတယ်။နော်။အဲ့တဲ့50ကျော်60ဝန်းကျင်လောက်ဒီကံကြီးကာလရောက်လာတဲ့အချိန်ခါကျတော့မရဏတဏအခါမှာရှင်တို့နောက်ဆုံးပြီးအကြည့်ထိုင်လိုက်တော့မိမိစူးစမ်းရှာဖွေထားတဲ့စီစဉ်ဥစ္စာတွေကိုလည်းတစ်ခါကလှမ်းအာရုံထဲမှာပေါ်နေတယ်။ခက်ပုံကခက်ပုံကနော်။တဖက်ကကြည့်လိုက်ပြန်တော့လေအဲ့ဒီရေကုန်းစည်းတော်မှာစီနီးထူခဲ့တဲ့ကံအာယုံလေးကတဖန်ပြန်ပြီးပေါ်နေတယ်အဲ့ဒါမနန္တနာဆိုမဆိုးမီအချင်းတော်တော်ဆိုးဆိုးပိုင်းတဲ့ကအကျိုးပေးမဲ့ကံရဲ့ဆိုင်တက်တည်တော့နမိတ်တွေဆိုတော့ကတော့ခင်တမြင်ဓမ္မတာပါပဲနော်အဲ့ဒီလိုထင်နေတဲ့အချင်းခါမှာဒီယောဂီကတဖက်ကကြီးစည်းတဲ့ဥစ္စာတွေကြည့်ဒီနေ့ဥစ္စာတွေရှားဖွေစူးစောင့်နေရတဲ့အတွက်တရားအထုတ်ခွင့်မရတဲ့မိမိဘဝကိုဒီအချင်းခါမှာရှင်းလန်းဖို့မရဖြစ်နေတယ်ဒီကံကြီးတွေလို့ဖြစ်မှာပေါ့။ဒါတွေသမီးတွေ၊ဒါတွေသမီးတွေစီးပွားရေးနဲ့တစ်ပတ်လုံးလုံးပန်းနေရတော့ဒီကံကြီးကလည်းအာဟုဇရာလိုက်ရှာလိုက်တော့မိမိမှာအာဟုဇရာဘာမှမဖြစ်ဖြစ်နေတော့မိမိရဲ့ဘဝကိုမိမိမကြည်မနှံဖြစ်တယ်။အဲ့ဒီပုံစံလိုပဲမကြည်မနှံဖြစ်တဲ့စိတ်ထားလေးကလည်းတစ်ခါကရှိနေတယ်။တစ်ခါကလည်းဒီရှင်ရဂုံဇေနီတော်မှာစီမီလှူခဲ့တဲ့ကံအာယုံလေးကသူ့ရဲ့ဘဝမနှောအချိန်မှာလာပြီးတော့ရှင်းနေတယ်။အဲ့ဒီတော့ရှင်နေတော့သူ့ရဲ့စဉ်းစားခံလေးတစ်ခုကဝင်လာပြန်တယ်။ဘယ်လိုဝင်လာလဲ။ရောင်ကျက်ဘဝဖြစ်လို့ဒီဘဥစ္စာတွေရှားဖွေနေရလို့ငါဟာတရားအထုတ်ခွင့်မရခြင်းဖြစ်တယ်။အကျဉ်းရိပ်တာငါအယုဒ္ဓိဘဝသာဖြစ်တယ်ဆိုရင်ဟောတွက်ကင်းကတွက်ကင်းကတရားအထုတ်ခွင့်ရမယ်ဒီလိုလဲဒီဘဝရှားမှာမဟုတ်ဘူးလို့သူကတွက်ပုံကြီးသွားပြန်တယ်။အဝိဇ္ဇာများအဝိဇ္ဇာများဘယ်လောက်ကြောက်ဖို့ကောင်းလဲ။ဟမ်ဒီကိစ္စစဉ်းစားကြည့်နော်။အဲ့ဒီတွက်ပုံနဲ့သူကသင်္ကန်ဤကာလကြာမှအမျိုးသမီးဘဝပဲကိုစိတ်ကညှို့ကန်းခြင်းနဲ့ဒီနေ့တကယ်လှူနေတဲ့အချိန်ခါတုန်းကအမျိုးသမီးဘဝကိုညှို့ကန်းခြင်းနဲ့စိတ်ထားမရှိခဲ့ဘူးအဲဒီလိုကံမျိုးကိုတော့ဦးဇင်းတို့မြတ်စွာဘုရားကဟောစေရနာသုတ်တော်မှာဒုတိယဝိကအနေနဲ့ဟောထားတယ်နောစေဘိကဝေစေတ္တိနောစေပကဗေတ္တိအထစေအနုတ္တိအာရမဏအမေတ္တဟောတိဝိညာဏတ္တတိတိယနောစေစေတ္တိအကြွေဝတ္တနိတိတကံကိုစေသောကြောကိုအထောက်မှုမရှိသည်ဖြင့်အနောစေပကဗေတ္တိတဏ္ဍိတိဖြင့်ပူသွဲကြံခြင်းစိတ်ကိုမှုမရှိသည်ဖြင့်အအထထိုးသောပင်မရှိပါတော့လည်းပဲစေအနုတ္တိအနုတ္တိအတ္တကိမ္မဝရဲ့နေသည်ဖြင့်ညအဧတံဤအနုတ္တိယဓာတ်ကိဝါယေနေခြင်းဟုခေါ်ဆိုအပ်တဲ့ဤသဘောတရားသည်ဝိညာဏတ္တကမ္မဝိညာဉ်ဤသိတိယဒီခြင်းကအာရမဏအကြောင်းတရားသည်ဟောတိဖြစ်ပေ၏ခொနကဝဋ္ဌနိတိတဖြစ်တဲ့ကုသဒီကတော့အထူးသဖြင့်တော့ဝိပဿနာဉာဏ်ကိုရည်စူးထားပါတယ်ဟောတာကတော့နော်ဝိပဿနာဉာဏ်တွေကနိဗ္ဗာန်ကိုသာကြီးဝဲတောင့်တပြီးနိဗ္ဗာန်ဘက်ကိုစိတ်ကိုဆေးထုတ်ပြီးရှုပွားသုံးသပ်နေတဲ့သူတော်ကောင်းရဲ့ဉာဏ်ကြီးဖြစ်တယ်ဆိုညာနေဒီဘဝတစ်ခုကိုရည်ရွယ်တောင်းတမှုဘာမှမရှိဘူးမရှိတဲ့အတွက်တို့ကသန္တာဝဇင်းတစ်ခုသန္တာဝဇင်းဒုက္ခဘဝတစ်ခုရရှိရတဲ့အတွက်စိတ်စောကျုပ်ကိုအထုတ်နေတဲ့စေတနာမပါဘူးယောက်ျားဖြစ်ရဘာလို့ဤမိမဖြစ်ရဘာလို့ဤဆိုတဲ့ဒီလိုတဏှာတိဋ္ဌိနဲ့ပူပြပြီးဉာဏ်ကြီးစိတ်ကုနေတဲ့ဝိတ္တလည်း မရှိဘူးဒါဝိပဿနာအခိုက်သို့တော့အလုံးရဓာတ်ကိုမပြရသေးဘူးဆိုရင်လည်းအဲ့ဒီဝိပဿနာဉာဏ်နေပြီပရိသန္ဓေဝိညာဉ်အစရှိတဲ့ထိုးထိုးဝိညာဉ်တွေကိုဖြစ်စေနိုင်တဲ့စွန့်အင်ကမ္မတ္တိရှိနေတဲ့ကမ္မဝိညာဉ်ဖြစ်ပေါ်လာဖို့ရန်အကြောင်းတစ်ခုဖြစ်တယ်ဒီလိုဟောထားဘယ်ကမ္မလဲလို့ပြီးတော့တခြားသင်္ချာကံကြီးကအကျိုးပေးဖို့ရန်အခါအခွင့်မသိဖြစ်နေခဲ့ရင်ဒီဝိပဿနာကံကဝင်ပြီးတော့ဘဝတစ်ခုကိုအကျိုးပေးတတ်တယ်ဒါပြောဘာဖြစ်လို့မေးတယ်လို့မေးတော့ဝိပဿနာဘာဝနာအားထုတ်ခြင်းအချင်းခံမှာရောက်ကြဖြစ်ရဘာလို့ဤမိမှာဖြစ်ရဘာလို့ဤဆိုတဲ့အဝိဇ္ဇာတနာဥပါဒဏ်ဤခြံခြံထမ်းမှုမရှိတော့မရှိတာမှန်တော်လဲရောက်ကြဖြစ်ခြင်းနေတဲ့ဆန္ဒတ္တမိမှာဖြစ်ခြင်းနေတဲ့ဆန္ဒတ္တတစ်ချိန်ပေါ်ကုန်ပေါ်နိုင်တဲ့စွန့်အင်အနုပြဓာတ်ကလေးကထိုးခြင်းခံမှာရှိတယ်ထိုအနုပြဓာတ်ဤဖြစ်ရင်ကိလေသာဝိအဖြစ်နဲ့ယူပြီးတော့ကိလေသာဝိအကြောင်းရင်းတစ်ခုဖြစ်တယ်လို့ဒီလိုဆရာဟောထားတယ်နော်အဲ့ဒီပုံစံအတိုင်းပဲအခုဒီယောဂီဆိုလဲဒီလိုကောင်ပြန်မယ်တကယ်ရှင်ကြီးတွေပုသောနေစဉ်အချိန်ခါတုန်းကအမျိုးသမီးဖြစ်ရဘာလို့ဤဆိုတဲ့ဒီစိတ်ထားမျိုးမရှိတယ်မရှိပေမဲ့ဒီလိုကြံစည်စိတ်ကူးမှုမရှိပေမဲ့တစ်ချိန်မှာအခါခွင့်ပြင်အမျိုးသမီးဖြစ်ခြင်းနဲ့စိတ်ထားလေးပေါ်နိုင်တဲ့စွမ်းအားလေးကတော့ရှိနေတယ်မပေးရသေးလို့မပေးရသေးလို့နော်အဲဒီစွမ်းအားလေးကအမျိုးသမီးဘဝပဲဆိုရင်ရုပ်ကိုင်းကျင်းနေတဲ့သဘောလေးကဒီကနေ့ကာလမှာလာဖြစ်တယ်အဲဒီဒီကနေ့ကာလမှာအမျိုးသမီးဘဝပဲဆိုတော့ရုပ်ကိုင်းကျင်းနေတော့အဲဒီအမျိုးသမီးလို့အတိမားနေတဲ့သဘောလေးကအဝိဇ္ဇာဆိုအမျိုးသမီးဘဝတွေ့တာတတ်မဲ့တဲ့တဏှာကတွေ့တာတတ်မဲ့နေတဲ့သဘောလေးကတဏှာစိတ်ကဆွဲနေတဲ့သဘောလေးကဥပါဒာဒီအဝိဇ္ဇာတဏှာဥပါဒံကစိတ်စိတ်တွေဘယ်နှလုံးလဲလို့သိချပြန်ဆက်လိုက်တဲ့အခါကျတော့လောဘဒိဋ္ဌိအုပ်စုအလုံး16လုံးပဲရှိတယ်ပြီတိမပါဘူး။ဘာဖြစ်လို့လဲ။ဒီကဏ္ဍိကာလမှာစိတ်ကညှို့ထန်တဲ့အကြောင်းတစ်ခုပါပါတယ်။ဒီကဏ္ဍိကာလမှာအမျိုးသမီးဘဝကိုစိတ်ကညှို့ကိုင်းဆိုင်တယ်ဆိုတော့လေနှစ်နှစ်ကာကကြီးတော့လိုက်ပြီးမဟုတ်တော့ဘူး။ဒါကြောင့်ပြီတိမပါဘူး။စိတ်စိတ်တွေ16လုံးပဲရှိတယ်ကြောဒီမှာနော်။တခါကြီးသုရကုံစီရီတော်မှာစီနီးပူဇော်ခဲ့တဲ့ကုသိုလ်စိတ်စိရနာအုပ်စုကိုတဖန်ပြန်ပြီးစက်အခင်းလိုက်တဲ့အခါအဲ့ဒီအချိန်ခါမှာလည်းပီတိသိပြီးပီတိမပါပြန်ဘူးပီတိမပါတဲ့အတွက်ဂန္ဓိယမှာပီတိမပါတော့ပီတိမပါတဲ့ဒီကံကအကျိုးပေးတဲ့အချိန်ခါမှာလည်းမဖြစ်လဲပီတိမပါတဲ့ဝိပ္ပဏ္ဍိယကိုလာပြီးဖြစ်စေတယ်သူရဲ့ပရိနိဗ္ဗာန်ကိုသံပြီးဆက်လက်တဲ့အခါစိတ်ကလေး33လုံးပဲရှိတယ်ပီတိမပါဘူးအဲ့ဒီလိုဖြစ်နေတယ်နော်ကဲအဲ့ဒီမှာဦးဇင်းတို့ဒီရှင်မီလူနေတဲ့ကုသိုလ်စိတ်စေရနာအုပ်စုက33လုံးဇောဒီမှာသူကုသိုလ်စိတ်စေရနာအုပ်စုတွေကဇေရကုံဘုရားမှာအသက်20အစိတ်ဝန်းကျင်လောက်ကလှူခဲ့တာဖြစ်တော့သူအချိန်မှာလည်းချုပ်ပြပြီးသွားခဲ့တယ်ဒါပေမဲ့တစ်ချိန်သူမျောလင့်တောင့်တနေတဲ့တရားအထုံနိုင်တဲ့ဘဝလိုခေါ်ဆိုအပ်တဲ့ခန္ဓာငါးဖို့ခန္ဓာငါးပါးကိုဖြစ်စေနိုင်တဲ့စွန့်ရင်ကမ္မတ္တိလေးယုံနာအစဉ်မှာမြုပ်ညာပြီးမှဇာတိချုပ်ပြပြီးသွားတယ်အဲ့ဒီစွန့်ရင်ကမ္မတ္တိလေးကကံနဲ့အဲ့ဒီကမ္မတ္တိလေးကိုရှားဖွေပြီးတဲ့အခါကျတော့မှဒီဘက်ကလက်ရှိမိမိကဘဝပရိသန္ဓေအချင်းကမ္မတ္တိရှိနေတဲ့ခန္ဓာငါးပါးယုတ်တရားဉာဏ်တရားတွေနဲ့ကြောင်းကျွတ်ဆက်သွယ်မှုရှိမရှိကိုတစ်ခါပြန်ပြီးကြည့်ရဒီတော့ဦးဇင်းတို့အတိတ်ကအဝိဇ္ဇာတဏဥပါဒံအုပ်စုကစိတ်စိတ်တွေ19လုံးနာခန္ဓာ4ပါးပဲ။သင်္ခါရအုပ်စုကလည်းစိတ်စိတ်တွေ33လုံးနာခန္ဓာ4ပါး။မိယဝုဒ္ဓယုတ်တွေကရူပက္ခန္ဓာပေါင်းလိုက်တော့ခန္ဓာ5ပါး။အဝိဇ္ဇာတဏဥပါဒံအုပ်စုကခန္ဓာ5ပါး။သင်္ခါရကံအုပ်စုကလည်းခန္ဓာ5ပါး။အဲဒီခန္ဓာ5ပါးတို့ဒီယုတ်တရားနဲ့နံတရားပဲဖြစ်တယ်။အဲ့ဒီယုံဉာဏ်ဉာဏ်တရားတွေကိုလှိုင်းပြီးပိုင်းခြားယူနေတဲ့ဉာဏ်ကဘာဉာဏ်လဲလို့မေးတော့နာမရူပပရိစ္ဆေဒဉာဏ်တခါဒီဘက်ကပရိသန္ဓေမှာလဲခန္ဓာ5ပါးရှိနေပြန်တယ်အဲ့ဒီပရိသန္ဓေမှာခန္ဓာ5ပါးကိုလှမ်းပြီးသိသိနေတဲ့ဉာဏ်ကနာမရူပပရိစ္ဆေဒဉာဏ်ပဲသူလည်းနာမရူပပရိစ္ဆေဒဉာဏ်ပဲပြီးတော့ဒီဘက်ကပရိသန္ဓေခန္ဓာ5ပါးကိုပရိသန္ဓေခန္ဓာ5ပါးမှာကုဏကရူပခန္ဓာကယုတ်တရားနံခန္ဓာ4ပါးကနံတရားပေါင်းလိုက်တော့ခန္ဓာ5ပါးပဲအဲ့ဒီခန္ဓာ5ပါးကိုပိုင်းခြားယူနေတာကလည်းနမရူပပရိစ္ဆေဒအညာ ရူပါရူပပရိကအညာဒီလိုသုံးနိုင်ရုပ်နာကိုသိသိနေတဲ့ဉာဏ်ပဲဘုဗ္ဗကအတိတ်အဝိဇ္ဇရဏဥပါဒအုပ်စုသင်္ခါရကံအုပ်စုခန္ဓာငါးပါးတွေကိုလှန်သိသိနေတာကလည်းနာမရူပပရိစ္ဆေဒဉာဏ်တနည်းအားဖြင့်ရူပါရူပပရိကအညာရုပ်နာကိုသိသိနေတဲ့ဉာဏ်ပဲအဲဒီတော့သူတို့နှစ်ခုနဲ့ဘုဗ္ဗကရုပ်နာနဲ့ဒီဘက်ကရုပ်နာနှစ်ခုကိုမိဘကပိုင်အောင်သိသိပြီးပြီအဲဒီသိသိနေတဲ့အဆင့်ကြီးနာမရူပပရိစ္ဆေဒဉာဏ်အဆင့်မှာပဲရှိနေသေးတယ်အဲ့ဒီနာမရူပပရိစ္ဆေဒညာဟောဘက်ကအဝိဇ္ဇရဏဥပါဒအုပ်စုသင်္ခါရကံအုပ်စုဆိုတဲ့ယုံနာဒီဘက်ကပရိနန္ဒီခန္ဓာ၅ပါးဆိုတဲ့ယုံနာသူယုံနာနှစ်မျိုးကိုနှမ်းပြီးတော့ညာနဲ့ပိုင်းခြားမယုတ်တတ်သေးဘူးမသိသိတတ်သေးဘူးဆိုရင်ဆိုရောဒီပုဂ္ဂိုလ်ဒီအတိတ်ယုံနာနဲ့ပြိဿုပ္ပန်ခန္ဓာပရိနန္ဒီခန္ဓာ၅ပါးဆိုတဲ့ယုံနာတို့ရဲ့ကြောင်းကျွန်းဆက်နေနေတဲ့သဘောကိုဘယ်လိုမှပြန်ပြီးတသင့်တရှားဖွင့်လို့မရနိုင်ဘူးခုအဲ့ဒီတသင့်ပြန်နေတယ်ဒါကြောင့်မဏိနာမိရမဲအထက်ကရာဆရာတော်ကမဏိနာမိရမဲအထက်ကရာပထမတွဲမှာနော်မနေ့ကပြောခဲ့တဲ့အတိုင်းပိစယသမုပ္ပန္နေဟိအပရိဟိတေပိစယမေကဟောနာတကဟောတိကတုံပိစယသမုပ္ပန္နေအကြောင်းတရားတို့ကိုဆွမ်းပြီးဖြစ်ပေါ်နေကြကုန်သောအကျိုးတရားတို့ကိုအပရိဟိတေညာဖြင့်ပိုင်းခြားမယုံနိုင်ကြသည်ဖြစ်သောပိစယပရိကဟောအကြောင်းတရားတို့ကိုသိသိခြင်းသည်ပိစယပရိကဟောအကြောင်းတရားတို့ကိုသိသိခြင်းဆိုတဲ့ပိစယပရိကအညာကိုကတုံးပြုခြင်းခန္ဓာတကမတကောင်းသည်ဟောသည်ဖြစ်ပေ၏အကျိုးတရားတွေကိုလှမ်းပြီးမသိသိတတ်သေးဘူးဆိုရင်အကြောင်းတရားကိုလှမ်းသိသိဖို့ဆိုတဲ့အပိုင်းဘယ်လိုမှမဖြစ်နိုင်ဘူးခဏကအဝိဇ္ဇာတဏဥပါဒအုပ်စုသူကပိစယသမုပ္ပန္နသူဆံရအကြောင်းတရားတွေကိုသူလည်းအကျွမ်းဖမိပြုပြီးတော့ဖြစ်ပေါ်လာခဲ့ရတဲ့ပိစယသမုပ္ပန္နတရားပဲသင်္ခါရကံအုပ်စုကလည်းဆင်းရဲဆင်းရဲအကြောင်းတရားတွေကိုအစွဲ့ပြုပြီးဖြစ်ပေါ်လာရတဲ့ပိစယသမုပ္ပန္နတရားပဲ။ထိုယုံနာတွေကိုနှမ်းပြီးမသိသိနိုင်သိရင်ထိုယုံနာနဲ့ပြိဿုပ္ပန်ပိဋကတိခန္ဓာ၅ပါးဆိုတဲ့ယုံနာတို့ရဲ့ကြောင်းကျိုးဆက်နေနေတဲ့အတွင်းဆက်တဘောကိုဘယ်လိုမှသိသိလို့မရနိုင်ဘူး။ဒါကြောင့်အဲ့ဒီကြောင်းကျိုးဆက်နေနေတဲ့တဘောကိုနှမ်းသိသိတဲ့အပိုင်းကတော့ပိစယပရိကဉာဏ်နဲ့မှအကျိုးဝင်တယ်။အကျိုးဝင်တော့ဒီတဘောကိုဘယ်လိုကြည့်မလဲလို့မင်းရင်တော့ယောဂီတို့ခမည်းများကိုနားလေလွှဲအောင်သင်ပေးရတဲ့စနစ်တခုရောရှိတယ်။ဒီသင်္ခါမယောဂီပုဂ္ဂိုလ်ကကံကြောင့်ဖြစ်တဲ့ယောက်၊စိတ်ကြောင့်ဖြစ်တဲ့ယောက်၊ဥဒ္ဒေကြောင့်ဖြစ်တဲ့ယောက်၊အာဟာရကြောင့်ဖြစ်တဲ့ယောက်တို့ကိုဖုတ်ဖို့ရှင်းအောင်ဣဇ္ဇဒဗိဒ္ဓနှစ်ဌာနမှာသိသိတတ်ပြီးဖြစ်နေတယ်။သိသိတတ်ပြီးဖြစ်နေတော့ကံကြောင့်ဖြစ်တဲ့ယောက်ကတော့ဇာပိအယသုံးဖို့ဆရာသမားရဲ့အပြောအယကံကြောင့်ဖြစ်တယ်လို့ပဲညာကြီးမှတ်ထားပါဆိုပြီးဒီလိုရှုခိုင်းထားရတယ်။ဘေကံကြောင့်ဖြစ်တယ်ဆိုတော့ကတော့ခုလိုကြောင်းကျဆက်နေတဲ့ဘောကိုလှမ်းကြည့်ပြီးမှတန်းလဲ။ဟောဘေကံကြောင့်ငါဒီကမ္မဇ္ဇယုတ်တိကဖြစ်တယ်ဆိုတာဆံပြီးသိ။ဆိုတော့ဒီယုတ်တိကိုဥပမာမျက်စိမှာသကုတ္တကကလကာယတ္တကကလဘာဝတ္တကကလဒီယုတ်ကလမျိုးစား၃မျိုးကိုကမ္မဇ္ဇယုတ်ခေါ်တယ်လို့ယာယီမှတ်ထားပါဒီလောက်ပဲသင်ပေးထားရတယ်။ဘေကံကြောင့်ဖြစ်တယ်ဆိုတဲ့အပိုင်းကတော့ကိုယ်ကိုယ်တိုင်လှမ်းရှုတဲ့အပိုင်းကမှသိ။အဲဒီတော့ယောဂီပုဂ္ဂိုလ်ကသင်ကြောင့်ဖြစ်တဲ့ယုတ်ကိုအရှိတနေပြီဆိုတော့သူ့ကိုနည်းနည်းလေးပြန်ပြီးတော့နားလည်အောင်သဘောပေါက်အောင်ဆက်ပြောပါဝိမနောအကြည့်လေးကိုသိစက်နော်လက်ညှိုးလေးတစ်ချက်ငွေလာဆန်းလိုက်လို့ဝိဉဉ်ဆန်းခြင်းနဲ့စိတ်ကိုမြင်အောင်ကြည့်ထိုစိတ်ရောက်စိရိဇယုတ်တွေတစ်ခွားပါဖြစ်နေစိတ်ကအကြောင်းတရားစိရိဇယုတ်တွေကအကျိုးတရားစိတ်နဲ့စိရိဇယုတ်တို့ဒီကြောင်းကျိုးဆက်နွယ်မှုရှိနေတာကိုသဘောပေါက်ထားရင်အဲ့ဒီပုံစံအတိုင်းပဲအတိတ်ကခုနကကိုယ်ကရှင်ရကုန်စီတော်မှာသင်ပြီးလှုပ်ခဲ့တဲ့ကမ္မတ္တတိသွန်အင်းလေးကိုတစ်ခါပြန်ပြီးရှားခွေရတယ်။ဘယ်ပုံမှန်ပဲဗဏ္ဏအဖြစ်ရှားခွေမလဲလို့မေးရင်တော့ရှင်ရကုန်စီတော်မှာသင်ပြီးပူဇော်နေတဲ့အချိန်ခါကဖြစ်ပေါ်တဲ့သင်္ခါရကံအုပ်စုမဟာကုသမနောဓာရီကဇောဝတိစိတ်အခြင်းကိုပြန်သိစေရတာပဲ။သိစေလိုက်တဲ့သင်္ခါမဒုသောစိတ်ခဏိကြီးကချုပ်ပြတ်သွားတဲ့အခါမှာကျန်ရင်းခဲ့တဲ့သွန်အင်းလေးကိုဆက်ခတ်တက်ခတ်လေ့ကျင့်လိုက်ရင်မြင်ပါတယ်။ဆိုတော့သတိနဲ့ချုပ်သွားပြီးတဲ့အခါအချိန်ဝတ်တက်ပြီလေရုပ်နဲ့အချိန်မှာခင်ဟပ်ပြီးကျင်းခဲ့အဲဒီကျင်းခဲ့တဲ့စွန့်ရင်တက်ပြီလေကိုမြင်ပြီးဆိုတဲ့အခါကျတော့မှသူစွန့်ရင်ကမ္မတက်ပြီလေကိုတစ်ခါကကြည့်လိုက်ဒီဘက်ကပြိဏန္ဒီကလည်းရည်ရွယ်ခိုင်းမှရှိနေတဲ့ကမ္မဇယုတ်အမျိုးအစား30ခရိယတန္တကကလကာယတန္တကကလဘဝတန္တကကလဆိုပြီးယုတ်ကလအမျိုးအစား3မျိုးယုတ်မျိုးအစား30အဲဒီပရမယုတ်အမျိုးအစား30ကိုတစ်ခါကကြည့်လိုက်ဘုဘိတ်ကြည့်လိုက်ဒီဘက်ကြည့်လိုက်တို့နှစ်ခုကိုတိုက်ဆံပြီးကြည့်လိုက်တဲ့အခါမှာဒီကံလေးကြောင့်ဒီကမ္မဇ္ဇယုတ်ဖြစ်ရင်လည်းဖြစ်တယ်မဖြစ်ရင်လည်းမဖြစ်ဘူးယောဂီကသူကိုယ်နဲ့မျက်ပေါက်သိသွားတယ်စိတ်နဲ့စိတ္တဇယုတ်တို့ကြောင်းကျဆက်နေတယ်လို့ကံနဲ့ကမ္မဇ္ဇယုတ်တို့ဒီ ယောင်ကျွန်းဆင့်နဲ့နေရင်လည်းနေတယ်ဆိုတာသိ။ယောင်ကျွန်းဆင့်နဲ့မရှိဘူး။မရှိဘူးဆိုလို့ရှိရင်တခြားကံတစ်ခုထပ်ပြီးရှာရတယ်။တခြားကံတစ်ခုထပ်ရှာရင်ဘာဖြစ်လို့သင်္ကန်းကြီးကဒီကံကထင်ရတယ်လို့မေးတော့ယောင်ကျွန်းပုဂ္ဂိုလ်ရဲ့ဒီညမှာရှုွက်ခင်းနည်းနည်းလိုနေတဲ့အပိုင်းဒါနားလျက်ဘယ်လိုရှုွက်လိုတယ်လို့မေးတော့သင်္ကန်းကြီးကလည်းမှာတခါတည်းကံကြီးကအလူရဲ့အကျိုးပေးတဲ့နွားခြံတစ်ခုထဲမှာနွားတွေကိုစုပြုံပြီးတော့အစုလိုက်အပြုံလိုက်နှောင်ထားတဲ့အချိန်ခါမှာနာနေမုန်းနေလို့နွားခြံကိုဖွင့်ပြီးထုတ်လိုက်ရင်နွားတွေကခြံဝမှာအစုလိုက်အပြုံလိုက်ဒုက္ခွေနေသလိုတခါတည်းကဘဝတစ်ချောင်းမှာကံကြီးကများစွာပြုတ်ထားတဲ့ပုဂ္ဂိုလ်အဖို့အားကောင်းနေတဲ့ကံဒီထဲမှာတော်တော်များများရှိနေတယ်အားကောင်းမောင်းတန်နေတဲ့ကံကြီးကဒီကံဒီကာလမှာအလုအယက်သူကအကျိုးပေးမယ်ငါကအကျိုးပေးမယ်ဆိုအလုအယက်ဖြစ်နေကြတယ်အဲ့ဒီတော့အလုဖြစ်ရဖြစ်နေတဲ့အချိန်ခါမှာယောဂီပုဂ္ဂိုလ်ကဒီမရဏတဏအခါဒီကံဒီဘုံမနောကြီးကိုစိတ်ဆက်ပြီးဖြူကြည့်ပါလေသူ့ခံနေတော့သူကတခါဒီကံဒီကအလုရဖြစ်တော့ဟိုကံတွေ့လိုက်ဒီကံတွေ့လိုက်တွေ့လိုက်တော့နည်းနည်းနောက်ဆုံးဖြစ်တဲ့ကံကိုနည်းနည်းလေးကြော်ပြီးတော့နောက်ဆုံးကံမဟုတ်ခဲ့နဲ့မရဏတဏဇောရဲ့ကံမဟုတ်ခဲ့နဲ့မရဏတဏဇောမတိုင်မီလေးမှာကပ်ဖြစ်နေတဲ့ကံဒီကိုဖြစ်နေတဲ့ကံဒီကိုသွားပြီးဆက်ပြီးတယ်လေရှိတတ်ပါတယ်နော်ဘုံစံနမူနာလေးတစ်ခုအစဉ်ဒီနေရာမှာညှပ်ဖြတ်ပြီးနည်းနည်းဆက်ပြောမယ်ယောဂီတို့ကဒီပုံစံအတိုင်းပဲအစက်ချင်းလိုက်တော့သူကဒီကနေ့ကာလမှာကံ၄မျိုးလောက်ချင်းနေတယ်တရားအထုတ်တဲ့ကံတစ်ခုတရားဟောတဲ့ကံတစ်ခုစာချပေးတဲ့ကံတစ်ခုတရားပြပေးတဲ့ကံတစ်ခုကံ၄ခုချင်းတယ်သူကအတိတ်ဘဝကဘုံကြီးပဲနော်ညာဘဝဖြင့်သခိုင်းတောင်ရိုးပေါင်းခြင်းလောက်လို့ရေးထားရတဲ့ကျောင်းတိုက်တစ်ခုအတွင်းမှာနော်စာချပြီးတယ်တရားပြပြီးတယ်တရားဟောပြီးတယ်မိမိကိုယ်တိုင်နဲ့တရားအထုတ်ဒီကံလေးကဒီကံဒီကံမှာအစုလိုက်အပြုံလိုက်လာပြီးပေါ်နေတော့ဘယ်ကံဒီနောက်ဆုံးမနာတနာဆုံးမှာထင်တယ်ဆိုတာကိုတဖန်ပြန်ပြီးဆန့်ကျင်ခြင်းရတယ်နောက်ဆုံးထင်တဲ့ကံကတရားအထုတ်တဲ့ကံဖြစ်နေတယ်ဒါကသူကမရှင်းမနှောင်းလေးပေါ်နေတာကိုနောက်ဆုံးထင်တဲ့ကံကတရားအထုတ်တဲ့ကံဖြစ်နေတော့ဘာများလည်းအထုတ်တယ်လို့တတိယချက်ပြန်ပြီးတော့တခါတရားအထုတ်တဲ့အချင်းကိုဇလေးပါဆက်ယုံနံခွဲပြီးတော့ဘဝင်မနှောင်းကြီးကိုဆက်ပြီးအချင်းခင်းလိုက်တော့ယုတ်တည်နန်းတည်းကိုသူကသတိတည်းအသိစီးနေတယ်။နာမရူပပြည့်စုံတဲ့အမြင်အကောင်းကောင်းရတယ်။ယုတ်ကလည်းမြင်လားလို့ပြီးတော့မြင်တယ်။ယုတ်ကလည်းတက်ခွင့်နေလားပြီးတော့လည်းတက်ခွင့်လို့ရတယ်။နန်းတည်းကိုဝိသိစိတ်အစဉ်တိုင်းသတိတည်းကြခဏအခေါ်တဲ့နန်းတုံးနန်းကြီးတွေပြိုကွဲသွားအောင်ရှုပ်ပါနိုင်ပါလားလို့ပြီးတော့လည်းရှုပ်နိုင်တယ်။ယောနဇေရှင်ဘာကိုအာယုံယုံပြီးဖြစ်ပေါ်နေတဲ့နန္တရားတွေကိုသတိတည်းကျရှုတတ်တယ်။ဘာဖြစ်လို့မေဖို့နိဗ္ဗာန်မရသလဲ။ပြန်ပြီးတော့အကြောင်းရင်းရှာပြီးတော့ထပ်ပြီးဆန့်ကျင်ခံကြည့်လိုက်တော့ကျောင်းကျိုးဆက်ပြိဿဓမ္မပအလုံးလုံးမရှုခဲ့ဘူး။ကိုပြောမဲ့ယောဂီကလည်းဒီအထက်မှာပါနေတယ်နော်။ကျောင်းကျိုးဆက်ပြိဿဓမ္မပမရှုခဲ့နဲ့အဲ့ဒီယုံနာနေကိုသူကအနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးဆန်တင်ပြီးတော့သူကဝိပဿနာရှုနေတဲ့ယဟန်တို့တပါးကောင်းပြီအဲ့ဒီဝိပဿနာရှုနေတဲ့အချိန်ခါကျတော့ဒီဝိပဿနာကံကဘာဖြစ်လို့လာပြီးဒီဘဝမှာအကျိုးပေးရတယ်လို့သူ့ကိုအရင်ကနည်းနည်းလေးသတိချင်ချင်ပြန်ပြီးအစိုက်ခံကြည့်တယ်။တရားအာမထုတ်ပြီးမှဖြစ်စေတရားအထုတ်ပြီးတဲ့အခါမှာဖြစ်စေအမြဲတမ်းတောင်းနေတဲ့အဆုတစ်ခုရှိတယ်။အဲ့ဒါကဘာဆုတောင်းလဲ။လူပဲဖြစ်ပြစေယောက်ျားပဲဖြစ်ပြစေယဟန်ပဲဖြစ်ပြစေဟောသူကဒီဆုအမြဲတောင်းတရားအမထုတ်ခြင်းနဲ့ဒီလောက်တင်လာဆိုတော့မကန်သေးဘူးနောက်တစ်ခုသူဆက်ပြီးတောင်းတာရှိသေးတယ်ဒီကိစ္စဘယ်လိုထင်လဲဟမ်နောက်တစ်ခုသူဆက်ပြီးတောင်းလိုက်ဆိုဘယ်လိုများထင်လဲဒီကိစ္စနဲ့တော့ကြွားလိမ့်မယ်ထင်တယ်သာသနာပြုနိုင်ပါသည်ဟောသူကျေဆုတောင်းဒီကိစ္စတွေကအဲ့ဒီဆုံးမျိုးတောင်းရလားဟမ်ဘုန်းကြီးရှင်ကလည်းအာရှိပါရှိပြောလိုက်တဲ့နဲ့တူတယ်ဒီကိစ္စတွေနော်လူပဲဖြစ်ပြခြင်းယောက်ျားပဲဖြစ်ပြခြင်းယဟန်ပဲဖြစ်ပြခြင်းသာသနာပြုနိုင်ပါစေဆိုတဲ့အကျိုးဆုတောင်းလူလို့ယဟန်လို့အတိမားနေတဲ့သဘောကအဝိဇ္ဇာသုံးဘောကိုတည်တည်တတ်မှန်နေတဲ့သဘောကတဏှာစိတ်ကြွဆွနေတဲ့သဘောကဥပါဒံဒီအဝိဇ္ဇာကနဥပါဒံသုံးခုခြံရံပြီးတော့သူကဝိပဿနာဘာဝနာကံကိုကျိုးစားခဲ့ဝိပဿနာတော့ဖြစ်ပါတယ်ပရိစ္ဆေသမုပ္ပါမရှိတာတခုပဲနော်အဲ့ဒီကံမတ္တိလေးနဲ့ဝိပဿနာဘာဝနာကံရဲ့စွန့်ရင်ဓမ္မတတ္တိလေးနဲ့ဒီဘက်ကပြိဋ္ဌာန်ကြီးကရဏယေကြည်မှရှိတဲ့ယုတ်ဉာဏ်လေးနဲ့ကြောင်းကျိုးဆက်ကြည့်လိုက်တော့ကြောင်းကျိုးဆက်လို့ရတယ်။စံချနေတဲ့ကံ၊တရားဟောနေတဲ့ကံ၊တရားပြပြီးတဲ့ကံနဲ့ကြောင်းကျိုးဆက်ကြည့်လိုက်တော့ဆက်လို့ မရဘူးအကျိုးမပေးဘူးဝိပဿနာကံကလာပြီးတော့အကျိုးပေးတယ်အကျိုးမေ့တော့ဘာထူးလဲထူးခြားချက်တစ်ခုရှိတယ်အဲ့ဒီယောဂီကဒီဌာနမှာပြတ်နေတဲ့ယုတ်ဒီနန်းဒီကျောင်းကျောင်းဆက်ပြိဿသမုပ္ပါဒ်ဘောတရားဒီဝိပဿနာဘိုင်းကြီးကိုဆက်နည်းနဲ့တို့ပြီးတော့အထုတ်လို့ရတယ်မြန်တဲ့မြန်တဲ့အတင့်ကမျိုးစိတ်ကတည်ပြီးအကောင်းနေတော့ဝိပဿနာမင်းပုံစံကြတဲ့အထိတော့မဟုတ်ပါဘူးဝိပဿနာဉာဏ်ရတဲ့အဆင့်အထိတော့ဆင့်မြန်တဲ့သူကအထုလို့ရဉာဏ်တော်လေးဖြစ်တယ်ဘာဖြစ်လို့ဒီလိုထင်ရတယ်လို့မေးတော့သူကဆင့်မြန်ဆိုတာကသိနေတယ်ဘုရားဟောတာကဒီတက်တော့ဉာဏ်နေသေးတယ်ဟောသတ္တနုကတ္တလုဒ္ဓမှာနော်ဘုရားရှင်ဟောထားတဲ့တရားတော်တွေကိုအာဂမသုတ္တအဋ္ဌကမသုတ္တလို့ခေါ်ဆိုအပ်တဲ့သင်္တိပြင့်တိနှမျိုးဖြစ်စိတ္တကြအတိအောင်ကြည်ညာတို့ကိုပေါင်းများအထုထားတဲ့ယောဂီသူတော်ကောင်းမြတ်ဟန်တော်တစ်ပါးတနည်းအားဖြင့်တော့အထဒဒိဋ္ဌိယသုံးပါးဝိဒ္ဓါဆိုတဲ့သံဃလုံးကိုသင်္ကုဒ္ဒရာအထက္ခရာကအထဒောသံကာရဏဒောသပညာယသုတ္တပတိဝိဒ္ဓါဆိုပြီးဒီလိုဖွင့်ထားတယ်အထခေါ်တဲ့တရားကိုအနတ္တဘောဆိုတာကယုတ်တိဉာဏ်ကိုပြောတာကာရဏဆိုတာကဉာဏ်ကျိုးဆက်ပြိဿအနုဘောတရားကိုပြောတယ်နော်ယံကိုအနေသမောအဖြစ်၎င်းကြောင့်ကျိုးဆက်ပြိဿသမုပ္ပါသမောတရားအဖြစ်တော်၎င်းယုတ်တိနန္ဒီကြောင့်ကျိုးဆက်ပြိဿသမုပ္ပါသမောတရားဒီကိုဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်ထွန်းဖောက်သိအောင်ရှုထားတယ်။ဝိပဿနာဘာဝနာကမ္မဋ္ဌာန်းကိုဆက်လက်ပြီးပြည့်ပြည့်အထုပ်တယ်။ဒါပေမဲ့မဂ်ဖို့နိဗ္ဗာန်ကမရဘူး။မရဖြစ်လို့ဒီပုဂ္ဂိုလ်သိသွားခြင်းဘာလို့မလဲ။ဘာဖြစ်မလဲဆိုတော့နတ်ရောဒုက္ခိတိသိနေဧကံကောင်းရဒုက္ခိတိရောက်နိုင်တယ်လို့ဆရာဟောတယ်။ရောက်တဲ့ချိန်ကမှထိုနတ်ရောဒုက္ခိတိရောက်သွားတဲ့ထိုနန္ဒကမိမိရှုပွားအဲနတ်ရဲ့နန္ဒမှာမဖြစ်မလဲဒါတာတာဓမ္မဗေဒဘလုံးတီနတ်ဒီနတ်လောကမှာရှိနေတဲ့ဒီနန္ဒရဲ့ဉာဏ်မှာမိမိရှုပွားသုံးသပ်ခဲ့တဲ့တရားတွေကအစုလိုက်အပြုံလိုက်လာပြီးရှင်နေတယ်နော်ရှင်နေတဲ့အချိန်ကကြတော့မဖြစ်လဲဒန္တော်မင်းခဝေသတုပ္ပတောအထံသောတာတော်ခိဗံယဝဝိနေသဂာမိဟောတိခိခဝေစိတ္တယံတော့တလုံးပါတော်တရားတော်ကိုအစဉ်မြောက်၍တရားတော်ကိုဉာဏ်ဖြင့်အစဉ်မြောက်၍ရှုပါသုံးသပ်နေသောတတိယဖြစ်ပေါ်ခြင်းသည်ဒံတော်နှုံနေလစေ၏အထာကောဆင်းရဲမှမဟုတ်သောတတ်တော်သို့တတ်တော်ဝါသည်သိပ္ပံကြီးဝလင်းစွာသာလျှင်ဝိသင်္ဍာဂမိမညာဖုန်ညာနိဗ္ဗာန်ဆိုတဲ့တရားတို့တရားမြတ်ကိုရလင်ရှိသည်ဟောသည်ဖြစ်ပေ၏ဒီလိုဖွင့်ထားဟောထားနော်မိမိကသာဒီဘက်ကမျိုးစိမှန်နေတဲ့ဝိပဿနာဉာဏ်နေဖြစ်ပါစေ။ဒီဝိပဿနာဉာဏ်တွေကိုအောင်မြင်ပြီးပြည့်စုံပြည့်ထောင်ထားတဲ့ပုဂ္ဂိုလ်တယောက်အဖို့ဒီဘက်မှာမဲ့ဖို့နိဗ္ဗာန်ဒီကဏိကာလအထိကြိုးပမ်းတော့လဲမအောင်မြင်မှုသာ။ဘုဘဘဝမှာနတ်ပြည်နတ်လောကရောက်ရင်ထိုနတ်သားတတ္တဝါရဲ့အံတန်း၌မိမိရှုပါသုံးသပ်ခဲ့တဲ့တရားတွေအစုလည်းအပြုံလည်းကြီးလာပြီးရှင်းနေတယ်။ရှင်နေတဲ့အချိန်ကမှဒီတရားတွေကိုဉာဏ်ဖြင့်အစဉ်မြောက်ပြီးသုံးသပ်နေတဲ့တတိဖြစ်တာကရှင်းနေသေးတယ်။မဉဏ်ဖုံဉာဏ်နိဗ္ဗာန်ကိုသိနေဉာဏ်ကြီးရနိုင်တယ်လို့ဒီလိုဖွင့်ထားတယ်။ဘာကြောင့်လဲ။မရဏန္တဇောကခေါင်းကဝိပဿနာဇောဖြစ်နေပြီ။ဝိပဿနာဇောဆိုတာကခေါင်းကဒုက္ခသစ္စာသမုဒယသစ္စာအမြင်ရနေတဲ့ဒီသင်္ခါရတရားတွေရဲ့အနိစ္စဒုက္ခအနတ္တအဖြစ်အကြောင်းအာယုံယူပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တခုခုတင်ပြီးတော့ဝိပဿနာရှုနေတဲ့အပိုင်းနော်။ကျို့နေတော့အခါကျတော့မရဏန္တနာဇောရဲ့အာယုံကိုဟိုဘက်ကပြိတ္တန်တွေကဆက်ခံရမှာဖြစ်တယ်။မရဏန္တနာဇောရဲ့အာယုံကိုဟိုဘက်ဘုရားဘဝင်ကဆက်ခံရမှာဖြစ်တယ်။ဒီတော့ဒီဘက်ဘုရားမရဏန္တနာမှာဇောဇောကိုယ်တိုင်ကသင်္ခါရတရားတို့ကိုအနိစ္စဒုက္ခအနတ္တအခြင်းအရာကိုမြင်အောင်ကြည့်ပြီးတော့ဝိပဿနာရှုနေတဲ့ဝိပဿနာဇောတွေဖြစ်နေခြင်းကြောင့်နော်သောဝိပါဒနာဇောရဲ့အာယုံကလည်းသင်္ခါရတရားတို့ရဲ့အနိစ္စဒုက္ခဒုက္ခဒုက္ခအနတ္တအခြင်းအရကိုသာအာယုံယူနေတယ်။ယူနေတဲ့အဲ့ဟိုဘက်ကပြိဋ္ဌာန်ရှင်ဖြစ်ပြီးဒီသင်္ခါရတရားတွေအနိစ္စဒုက္ခဒုက္ခဒုက္ခအနတ္တအခြင်းအရကိုဆက်လုပ်ပြီးအာယုံယူနေတဲ့ပြိဋ္ဌာန်ရှင်စိတ်တော်ဖြစ်တယ်။ဟိုဘက်ကအင်းရှင်ဘဝင်စိတ်ကလည်းဒီသင်္ခါရတရားတွေအနိစ္စဒုက္ခဒုက္ခဒုက္ခအနတ္တအခြင်းအရကိုပဲဆက်လက်အာယုံယူနေတဲ့ဆက်ခံနေတဲ့ဘဝင်စိတ်ပဲဖြစ်နေတယ်။အင်းရှင်ဘဝင်စိတ်ကိုယ်တိုင်ကဒီသင်္ခါရတရားတွေအနိစ္စဒုက္ခအနတ္တအခြင်းအရာကိုသိနေတဲ့စိတ်ဖြစ်တော့လက်ကလေးတစ်ချက်တွေ့ကြည့်လိုက်ပါလားသိကောသင်္ခါရတရားအနိစ္စဒုက္ခအနတ္တလို့တစ်ချက်လောက်ပြောလိုက်တဲ့နဘွားကလည်းဖွင့်ထဲသွားနိုင်တယ်အဲ့ဒီပုံစံမျိုးပဲနော်ဒါကြောင့်ဒီယောဂီကလည်းသူကဈာန်ကြီး၄ခုလောက်ပြုစုပြုံးထောင်ထားခဲ့တာမှန်တော်လဲ၄ခုလောက်ဒီသင်္ခါရဏိကလာမှာသင်တာမှန်ပေမဲ့လို့ နောက်ဆုံးဝိပဿနာဇောနိကလာပြီးအကျိုးပေးနေတော့သူရမရဏတဏဇောမှာဒီဝိပဿနာဇောနိကဇောနိနဲ့အဲ့ဒီဘဝမှာယုံနာအကြောင်းကိုသူပြောလိုက်တော့လေလေလေးနဲ့နားရှင်းသွားခြင်းဖြစ်တယ်နော်သူရပရိနိဗ္ဗာန်နေတဲ့ဘဝင်တို့ကဒီယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာကိုလက်ခံထားတဲ့ဘဝင်စိတ်တွေပရိနိဗ္ဗာန်နေစိတ်တွေဖြစ်နေတယ်နော်ဒီကောင်းမှုကကယောဂီလေးတရားအထောက်ရန်စိတ်တတ်တယ်ကသူကအဒီအဝညုံကိုင်းချင်းပြီးတော့မှအဒီကံကိုအထုတ်ခဲ့တဲ့အတက်ကဒီဘဝမှာသူကတရားအထုတ်ခိုင်းတဲ့အမျိုးကောင်သမီးလေးတူတော့လက်ဖြစ်ပါတယ်။သူမျောလင်းတောင့်တနေတဲ့တရားအထုတ်နိုင်တဲ့အမျိုးသမီးဘဝကိုတော့ရရှိသွားတယ်။ဒါပြင်းနဲ့ဒုတိယအတက်ကိုတဖန်ပြန်ပြီးဆက်ဆိုင်ခိုင်းလိုက်တယ်။ဘာဖြစ်လို့လဲ။အဒီနေမီမိဆရာစီဝါမိဆရာသမုတ်ပန္နာဓမ္မစအနာဂတိပြီးဣန္ဒရရှိပြီးမိဆရာစီဝါမိဆရာသမုတ်ပန္နာဓမ္မစအတိတ်ကြီးနဲ့အကြောင်းနဲ့အကျိုးပိစုံပန်ကြီးနဲ့အကြောင်းနဲ့အကျိုးအနာဂတ်ကြီးလည်းအကြောင်းနဲ့အကျိုးလို့ဒီလိုသိအောင်ရှုအောင်မယ်အပိုင်းဖြစ်တော့အတိတ်မှာလည်းအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်လို့သိရင်နောက်ထပ်အတိတ်တစ်ခုထပ်ရှုဖို့မလိုဘူးလားသိကြည့်ထားရတယ်။ရင်းကြည့်ပြီးတဲ့အချိန်ကမှထိုကမ္မတတ္တိလေးဖြင့်ပရိသန်ဒီဒလရင်းကြည့်မှရှိတဲ့ယုတ်ပြားတွေနဲ့ကြောင်းကျုံဆက်နေဖို့ရှိမရှိကိုဆန်းကြည့်လိုက်တဲ့အခါကြောင်းကျုံဆက်နေနေတာမှန်ခဲ့ရင်တော့ထိုကမ္မတတ္တိလင်းကြောင့်ဒီဘက်မှာယုတ်ဒီတဖွာဖွာဖြစ်နေတာကိုမြင်ရတယ်နန္ဒီရည်တဘောဘလာဖြစ်တာကိုလည်းမြင်ရတယ်။ကျောင်းကျင်းဆက်နေမှုမရှိရင်ဒီပြင်ပတဦးနဲ့သတိမိတ်ဆိုမလုပ်ဘူးလို့ပဲနော်။ဖတ်ပါဠိဖတ်တာရှင်းနေတယ်ဘာမှမဆိုင်ဘူး။အဲဒါကြောင့်ဦးဇုနဲ့ကျောင်းကျင်းဆက်နေမှုရှိပြီဆိုတဲ့အခါကျတော့ဒီကံလေးကြောင့်ဒီကံကရုပ်တည်ဖြစ်နေပြီဒီကံကြောင့်ဒီပရိဒဏ်လေးရုပ်တည်နာနေဖြစ်နေပြီဆိုတာကိုယ်တိုင်မျက်မှောက်ဖွင့်ဖို့ပြီးပြီဆိုအဲ့ထမှာအကြောင်းတရားအကျိုးတရားတွေကိုသိချင်တဲ့ဒီပြည်တဲ့လုပ်ငန်းခွင်ကိုပြုလို့ရပါတယ်။အဲဒီလုပ်ငန်းခွင်ကတော့ပြည်ပြပြိကအညာလို့ခေါ်တယ်။ဒါတော့သူ့ရှုပ်ကခေကဥမာတစ်ဖက်ကအဝိဇ္ဇာတနာဥပါဒံသင်္ခါရကံကိုကြည့်တာတစ်ဖက်ကဒီပြိကနေကလရေကြီးမှရှိတဲ့ယောမျိုးသား30ပေါ့နော်။ကမ္မဇယောမျိုးသား30ကိုတစ်ဖက်ကကြည့်။ပြီးတော့ဒီကံကြောင့်ဒီကမ္မဇယောကြီးဖြစ်တာကိုမြင်တဲ့အခါအဝိဇ္ဇာဖြစ်ခြင်းကြောင့်ယောဖြစ်ဤအဝိဇ္ဇာကအကြောင်းတရားရူပခန္ဓာကအကျိုးတရားတဏှာဖြစ်ခြင်းကြောင့်ယောဂီဤတဏှာကအကြောင်းတရားရူပခန္ဓာကအကျိုးတရားဒီယောဂီမှာတော့ဝိသဒနာဥပဒနာ19ပဲရှိနော်တချို့မှာတော့20ရှိတတ်ပါတယ်ဒါတော့မိမိတို့ရှိတယ်လို့ပေါ့အဝိသဒနာဥပဒနာကြီးကဘုရားကဖြစ်ပုံအချင်းရလေးတွေနာမည်တူးပေမဲ့လို့ဖြစ်ပုံအချင်းရချင်းတော့မတူဘူးဘုရားကပြောကြတယ်အခုပြောနေတဲ့ယောဂီ2ဦးရှိပြီဆိုကြပါစို့တူးကယောက်ျားဖြစ်ပါသည်လူပဲဖြစ်ပါသည်ယောက်ျားပဲဖြစ်ပါသည်ယဟန်ဖြစ်ပါသည်ဒါနနာပြုနိုင်ပါသည်ရှင်းတော့သူရဲ့အဝိဇ္ဇာတနာဥပါဒနာကိုလည်းအမျိုးသမီးလေးရဲ့အဝိဇ္ဇာတနာဥပါဒနာသူကမသိဘူးဟောကတရားအထုတ်နိုင်တဲ့အမျိုးသမီးဖြစ်ခြင်းပဲဟုတ်ဆန္ဒခြင်းအဝိဇ္ဇာတနာဥပါဒနာမတူဘူးနာမည်ခြင်းတူတယ်သင်္ခါရကံခြင်းကတူတယ်မတူဘူးသူကဒီဘက်ကတရားပေါ်မှာအထုတ်နေတဲ့ဘာဝနာကံကလည်းအကျိုးပေးတယ်ဟိုမှာကရှင်ကြီးပူဇော်တဲ့ကံကအကျိုးပေးတယ်။ကံကျင်းလည်းမတူနာမည်ကျင်းတော့ဒီအဲ့ဒါကြောင့်ဒီကံကျုပ်ရဲ့ပြိဿဓမ္မကရှိတဲ့အတိုင်းမှာမိမိတို့ဆိုင်ရဆိုင်ရကံလေးတွေနဲ့ဆိုင်ရဆိုင်ရအကျိုးများတွေဖြစ်တာကိုမြင်အောင်ရောက်ပြီတဲ့ဒီမှာကံတတ်တစ်ခုစီခွဲပြီးရှိဖို့လိုပါတယ်။ဘုန်းကငါအဝိဇ္ဇာကသင်္ခါရဖြစ်တယ်သင်္ခါရကပုံရပြီသင်္ခါရအပုံရပြီသင်္ခါရအနိစ္စပြီသင်္ခါရ၃မျိုးရှိတယ်အဲ့ဒီသင်္ခါရ၃မျိုးကဒီဘက်မှာပြိဿနဲ့ဝိညာဉ်လေးဖြစ်တဲ့ဆက်ပြီးဒီလိုပြောတာကတော့ရှားပြောပေါ့ဟုတ်တယ်မလားဒီလိုငန်းငန်းဒီပုံရပိသင်္ခါရကိုလူသားတွေကိုအကျိုးပေးနေတာကြတော့သင်္ခါရ၃မျိုးနဲ့မှပုံရပိသင်္ခါရအရှင်းဖြစ်ရပါတယ်။နော်အပုံရပိသင်္ခါရကြောင့်လည်းဘုရားရှင်ကဝိညာဉ်ဖြစ်တာဟောနေတော့နော်ဒါတော့မရှိတော့ဘူးလားလို့မြေဆရာရှိတယ်။ဘဝတစ်ခုမှာအကျိုးပေးနေတာကပုံရပိသင်္ခါရကအကျိုးပေးရင်ဟုတ်အပုံရပိသင်္ခါရနဲ့အာနိစ္စပိသင်္ခါရကဒီပြိဏ္ဏိကျုပ်ကိုပြည့်နေတဲ့ဆောင်းအားမရှိဘူး။အကျိုးပေးနေတဲ့ကံနဲ့ဆက်သို့တော့မိမိကအတိတ်ကိုကနေ့ကပြောတယ်လို့သိနေကြရှုပါတယ်လို့ဆက်ကဆက်ကရှုလိုက်လို့ချင်းဒီယောဂီမှာအဲ့ဒီအပိုင်းကြီးပါလာလို့နော်ဘဝတစ်ခွေမှာမကောင်းမှုလေးတွေကိုကြုံမိကြတဲ့အတွက်ဟိုခွေရောက်တော့ဟိုတက်ကလေးနဲ့လော်မိလို့ဇောင်းထုတ်ကျသွားတဲ့ပုံစံလေးတွေရှိတတ်ပါတယ်အဲ့ဒီခါမှာအပုံရပြီသင်္ခါရကအကျိုးပေးဖို့ရအခါခွေသိရင်အပုံရပြီသင်္ခါရနဲ့အကြောင်းကျိုးဆက်ရမှာဖြစ်တယ်တခါတည်းကဒီဘွေရောက်တော့ဒီတဲ့နဲ့ထွက်လိုက်တော့အပေါ်ထောင်တက်သွားကြမယ်ဆိုရင်လည်းအာနိစ္စပိသင်္ခါရကအကျိုးပြီးတော့ဘဝတစ်ခုနဲ့ကျုံနေရင်အာနိစ္စပိသင်္ခါရနဲ့အကြောင်းကျိုးဆက်ရမယ်သဘောသူရှိတဲ့ယုံနာတန်တန်အရှင်လိုက်ပြီးတော့ကျောင်းကျိုးဆက်ရမယ်သဘောကိုပြန်ဟောနေတာနော်ကဲသူဒီမှာ အဝိဇ္ဇာတနာဥပါဒံအုတ်စုမှာစကောလုံးရှိပြီးတော့အဝိဇ္ဇာဖြစ်ခြင်းကြောင့်ယောဂီအဝိဇ္ဇာကအကြောင်းတရားရူပခန္ဓာကအကျိုးတရားတဏှာဖြစ်ခြင်းကြောင့်ယောဂီတဏှာကအကြောင်းတရားရူပခန္ဓာကအကျိုးတရားဥပါဒံဖြစ်ခြင်းကြောင့်ယောဂီဥပါဒံကအကြောင်းတရားရူပခန္ဓာကအကျိုးတရားဒီစည်းကြီးအရင်ကတော့သင်ပြီးတယ်ဘာဖြစ်လဲလဲဝိပဿနာရှိတဲ့အခါမှာလည်းလွယ်အောင်ဝိဇ္ဇာတနာဥပါဒံအုတ်စုဒီစုကိုဆွန့်ရှိလိုက်တဲ့အခါကျတော့ယောဂီမှာနည်းနည်းရှိရတာလည်းနည်းနည်းလွယ်သွားတယ်နော်နောက်သင်္ခါရနဲ့ဉာဏ်ကိုလည်းဒီစုထားလိုက်တယ်သင်္ခါရဖြစ်ခြင်းကြောင့်ယောဂီသင်္ခါရကအကြောင်းတရားရူပခန္ဓာကအကျိုးတရားတန်ဖြစ်ခြင်းကြောင့်ယောဂီတန်ကအကြောင်းတရားရူပခန္ဓာကအကျိုးတရားဆက်ပြီးဒီလိုအကြောင်းနဲ့အကျိုးသိရတယ်။အကြောင်းတရားသင်္ခါရဖြစ်လို့အကျိုးတရားသင်္ခါရဖြစ်ပုံနဲ့မြင်အောင်ကြည့်ရတယ်။ဒါကအကြောင်းတရားတန်ကအကျိုးတရားလို့ဒီလိုအကြောင်းနဲ့အကျိုးပိုင်းခြားပြီးလည်းသိရတယ်။အဲဒီလိုသိကြည့်တဲ့လုံငန်းရကိုးသားခြင်းဘာလို့ခေါ်လဲ။သိစရာပရိစ္ဆေဉာဏ်လို့ခေါ်ပါတယ်နော်။ဒီကိစ္စပြိကဉာဏ်ရရှိသည့်ကံကံရဲ့အကျိုးကိုမသိနိုင်ရရမလားမရဘူးဒါကြောင့်တပိဏတဘာအပရိဇာဏနေဒီကိစ္စပြိကဟောနာပြိဘူရတိဟောတိနာကပြောခဲ့ပြီကံကံရဲ့အကျိုးကိုလုံးလုံးမမသိနိုင်ဒီကိစ္စပြိကဉာဏ်ဘယ်လိုမှမပြည့်စုံနိုင်ဘူးလို့ဝိနည်းနည်းမဟာတိကံဆရာတော်ကလည်းအတိအကျဆုံးဖြတ်ထားပါတယ်နော်ကံကံရဲ့အကျိုးတရားကိုမှလုံးလုံးမသိနိုင်ဒီကိစ္စပြိကဉာဏ်မရဘူးဆိုတော့ဒီကံကံရဲ့အကျိုးကိုသိရသည့်အတိတ်ခန္ဓာ၅ပါးရှုွက်နေခြင်းဖြစ်နေပါမလားဒီမှာမူနော်ဒါကြောင့်ဝိပဿနာဆိုတာပြိဿကံပေါ်ရပေါ်ရတဲ့ရှိရတာအတိတ်ကရှိဖို့မလိုဘူးဆိုတဲ့စကားတွေဒီသင်္ခါဖို့မကောင်းဘူးနော်သင်္ခါကြီးနော်ကဲနောက်တစ်ခုဒီရောက်ပြီတော့ခေါင်းကသူရဲ့ဝိညာဉ်မျိုးစဉ်ခေါင်းလေးဒါကသရဏမျိုးစဉ်ခေါင်းပေါ့ဒီကုန်ပြီတော့မှသင်္ခါပူဇော်တဲ့တန်လေးကလာအကျိုးပြီတော့ဒီတန်လေးကသူတရားအထုံနဲ့ဘွားရောက်အောင်ပို့ပေးလိုက်ပါတယ်နော်ဘုရားလည်းအဲ့တည်းဒီယောဂီဟာလည်းသူကဉာဏ်ဆက်မြက်တဲ့ယောဂီကြီးတူတော့ဖြစ်ပါတယ်အထက်ရောက်ဆက်မြက်တယ်ဒါပေမဲ့သူကသိကြတယ်နော်ဒီကြတဲ့အချိန်ကကျတော့သူကနည်းနည်းအတိတ်ကဒီပထမအတိတ်မှာသရဏမျိုးစီကောင်းတွေ့တဲ့အခါဝိဇ္ဇာမျိုးစီကောင်းလေးတွေလည်းပြန်ချန်ဆက်ပြုတ်ခဲ့အခုလေသလားလို့သူကပြန်ပြီးတော့အစိတ်ဆိုင်ကြည့်သို့တော့နည်းနည်းထပ်ပြီးတော့ပြောဦးမယ်ကျောင်းကျဆက်ပြိကတော့ကရှိတဲ့ပင်ကဒီလောက်နဲ့လုံလောက်တယ်လို့မပြောဘူးတော့အော်ဦးဇင်းတို့ယူပါရုံလိုက်မှလည်းဝိပဿနာ၅ပါးရှိကြပါတယ်နော်ဒီကဲခဏတိုင်းမှခန္ဓာ၅ပါးဖွဲ့ပြီးတော့အကျဉ်းချင်းဆက်ပြီးသိကြရတဲ့လုံငန်းကိုဖြစ်တော့သူကအမတန်ကြည်ပြတ်မှာဒီခန္ဓာဘာလို့ဖြစ်လို့ရှိရင်ငမထက်ခုဆိုလို့ရှိရင်ဒီကျောင်းကျဆက်ပြိဿသမုပ္ပါဏိမေသမဏိတစ်ခုခုပဲတစ်ပတ်နှစ်ပတ်သင်ပြရအသိကြီးလာတဲ့အပိုင်းရောက်လာရင်တစ်ပတ်နှစ်ပတ်နဲ့တော့မကဘူးဘယ်လိုလုပ်ရဒီမှာကြီးတူအထင်တန်းကျောင်းအောင်တော့လုပ်ခဲ့ဘူးပါတယ်သူကပြိဿသမုပ္ပါသင်လိုက်တဲ့တလန်ကျော်လာတယ်မပြီးဒီပြိဿမဏိတခုဟုတ်တယ်မလားဘာဖြစ်လို့မပြီးလဲလို့မေးလိုက်တော့အသက်ကြီးတဲ့အပြစ်တခုပါပါတယ်နော်အသက်ကြီးလည်းတော့ဘုန်းကြီးပြောတာလည်းမမှတ်ဘူးမိမိသင်ကြားလေ့ကျင့်ထားတဲ့ဟာရင်းနဲ့လည်းကျင်းပြီးတော့ရောနှောနေတယ်ရောနှောနေတဲ့အချိန်ကကျတော့ရှုွက်မှတိတ်ပြီးကြာသွားတယ်နော်ကဲအဲ့ဒီတော့ယူပါယုံကိုအယုံယူပြီးဖြစ်ပေါ်တဲ့လိုင်းကိုယူပါယုံလိုင်းပေါ့နော်အတန်ကိုအယုံယူပြီးဖြစ်ပေါ်တဲ့နံပြားတွေကိုတတ္တယုံလိုင်းဆက်ကြည့်ဖြင့်နံမလေးတွေပြီးထရောယူပါယုံတတ္တယုံကန္တယုံရတ္တယုံဖုဒ္ဓဘာယုံဓမ္မယုံခေါ်တဲ့အယုံ၆ပါး၆လိုင်းလုံးကိုအယုံယူပြီးဖြစ်ပေါ်နေတဲ့နံပြားတွေကိုသိတဲ့ခဏအတိုင်းသိတဲ့ခဏအတိုင်းမှာခန္ဓာ၅ပါးဖွဲ့ပြီးတော့အကြောင်းကျဆက်မယ်လုံငန်းခွင့်ဖြစ်ပါတယ်အဲဒီဝိသုဒ္ဓိရဲ့ပြင်သက်မှာရှိတာကတော့ပရိသန္ဓေရဲ့ဘုံရဲ့သတိရဲ့တန်းကိုရှိတယ်ဝိသုမုတ်စေကိုခေါ်တယ်အဲဒီဝိသုမုတ်စေတွေမှာလဲဒီကနေ့ကြောင်းကျင်းဆက်နေကြည့်ရမယ်နော်အကြောင်းကျင်းသိစီရပါတယ်အဲ့ဒီသိစီတဲ့လုပ်ငန်းခွင့်ပြီးတဲ့အချိန်ခါမှာကံကံရဲ့အကျိုးကိုယောဂီပုဂ္ဂိုလ်တွေကဣတိရတာတော့ဇာတိတော့ဒီဒိဋ္ဌိရတာတော့အတိပြင်းနေဆိုပြီးဒီလိုဖော်ပြထားတော့ဒီဒိဋ္ဌိရတာဆိုတာကတချို့တော့ဆိုတခုတော့ပြီးအောင်နဲ့တော့ဒီဒိဋ္ဌိရတာလို့မဆိုလို့သေးဘူးနည်းနည်းရတော့တော့ဆက်ပြီးသိစီခိုင်းရတယ်သိစီလိုက်တဲ့အချိန်ခါမှာဒီတို့တို့ယောဂီလေးတွေကြတော့ကံကံရဲ့အကျိုးနဲ့ပတ်သက်ပြီးဒီချို့တို့ကနည်းနည်းနားနယ်လာတဲ့အပိုင်းတွေရှိဒီချို့ကြတော့လည်းသိရှားဖွေလို့မတွေ့တဲ့အပိုင်းတွေရှိရှားဖွေတွေ့ပြီဆိုလို့ရှိရင်လည်းအဲ့ဒီမကောင်းတာလေးတွေလည်းတွေ့ခြင်းတွေ့တတ်တယ်ကောင်းတာလည်းတွေ့ခြင်းတွေ့တတ်တယ်မကောင်းတာတွေ့ရင်လည်းမကောင်းတဲ့ဒီအကုသို့ကံနဲ့ဒီဘက်ဘဝမှာရှိနေတယ်အကျိုးတရားတွေနဲ့တိုက်ဆိုင်ပြီးရှိရတယ်ဥပမာယောဂီတယောက်သူရဲ့အတိတ်ကြောင့်လေးကိုဆက်လိုက်တော့ရတယ်မှာဥစ္စာကံကဒုစရိကဆံကကံတစ်ခုကပရိသန်တွေကိုအကျိုးပေးနေတဲ့ဆန္ဒကံဖြစ်ရင်ကံကံတွေကဥပါထမကကံတော်လည်းဖြစ်တတ်သို့မဟုတ်ဥပါဃာတကမကောင်းတဲ့အကုသို့ကံဖြစ်ရင်ကံရဲ့ရှင်ပန်းဖြစ်နေတဲ့ကံတော်လည်းဖြစ်ခြင်း ဖြစ်တတ်တယ်။ဥပမာဥစဉ်တော့မြတ်စွာဘုရားကြည့်ပေါ့နော်။ဝိသတ္တ12ပါးရှိတဲ့အလုံးရောက်ကြလိမ့်မယ်။ခေါင်းထဲတဲ့ကံကတစ်ခုသူအကြောင်းတစ်ခုပြီးတယ်။ခန္ဓာနဲ့ကံကအကြောင်းတစ်ခုနော်။တစ်ခုစီပြီးတာရှိတယ်။ကံကံအကျိုးတွေကဒီကံမရှိဘူး။အဲ့ဒီပုံစံနဲ့မယောဂီတို့အတိတ်ကိုဆက်နေတယ်သူကတိဘောမှာမိထက်ပြီးလုံတော့မိဘုံဘေးမှာခါကျင်တုတ်တစ်ခုရှိတယ်။အဲ့ဒီခါကျင်တုတ်လေးကခါကျင်လေးတို့ကဒုက္ခလေးနဲ့ကောကောပြီးမိဘုံနဲ့သူကရဲ့ရက်ဖြစ်။ဟော။အဲ့ဒီကံလေးကသူအကျိုးပေးလို့တဲ့ဒီဘောမှာသူကပန်းနာတယ်လေးလာပြီးဖြစ်နေတယ်ဟော။ဒီပန်းနာယောဂဟာဘာကြောင့်ဖြစ်နေလဲဆိုတော့အကျိုးကျဆက်နေမှုကိုလှမ်းကြည့်လိုက်တဲ့အချိန်ခါမှာအဲ့ဒီခါခြင်းကိုမိဘုံနဲ့တုံးတယ်ကြော်ပြီးရက်ထည့်ပြီးတန်ကဒီမှာလာပြီးအကျိုးပေးကြည့်တယ်ခွာလို့မလွယ်ဘူးနော်အဲ့ဒီသဘောလေးပေါ့ကဲကိုဒီမှာယောဂီပုဂ္ဂိုလ်ကြတော့သရဏမြုပ်စီကောင်တွေ့တဲ့အချိန်ခါမှာဝိဇ္ဇာမြုပ်စီကောင်တွေဘာမြင်ကြချဆိုင်ကျိုးပြဘုလဲလို့ပြလိုက်တဲ့အခါမှာနေဇဘောကဗုဒ္ဓဘာသာယဉ်ကျေးမှုထုံးတယ်ခင်လားအတိုင်ကိုရုပ်ခဲ့ဘူးတယ်ကိုရုပ်ဘုရင်အခါတုန်းကဒါလီဘာရှိခဲ့ဘူးတယ်အတုပကမ္မထံကိုလည်းဆရာတော်မကဒီလိုတဲ့အတအတုပကမ္မထံကိုလည်းပထမဇန်စိုက်တဲ့အချိန်ရှိခဲ့ဘူးလေဒီကအတုပကမ္မထံလေးကသူ့အတွက်သရဏမျိုးစီကောင်တစ်ခုတော့ဖြစ်ပါတယ်နော်နောက်တစ်ခုဓာလီဘောလောက်ရှိခဲ့ဘူးထားကလည်းသူ့အတွက်ဝိဇ္ဇာမျိုးစီကောင်တစ်ခုဖြစ်သွားတယ်မြေလူရောဘုရားကတော့သူ့ရဲ့ပါရမီဒီဗီနီမှာအဓိကရောဆန္ဒတာဆိုတော့သာဝကပါရမီများအရာမှလိုအပ်တဲ့အဓိကရကောင်းမှုကုသိုလ်နဲ့အိဗံကိုလွတ်လပ်တောင့်တတဲ့ဆန္ဒတအစီအစဉ်ဆိုတဲ့ဒီအကြောင်းနှစ်ခုအနက်ကအဓိကရခေါ်တဲ့ဝိဇ္ဇာမျိုးစီသရဏမျိုးစီတွေကဝိဇ္ဇာမျိုးစီမှာအ ਨੇ စုံဓာလီဘာရှိခဲ့ဘူးရင်ဒီဘက်မှာမဟုတ်နေခွင့်ရထိုင်ကြရဲဆိုပြီးပြောရတာဒီလိုဆုံးဖြတ်ထားပါတယ်နော်အဲ့ဒီဆုံးဖြတ်ချက်အရပဲဒီယောဂီကအတိတ်ကိုလမ်းပြီးရှိလိုက်တော့ဘုရင်ရဲ့ဘဝမှာဆင်းရဲငန်းဖြင့်အရွယ်လောက်မှာဓာလီဘာတဲ့သူကရှိခဲ့ဘူးတယ်ဓာလီဘာရှိခဲ့ဘူးတဲ့ကြံလေးဟာဒီကိစ္စကြီးလေအမတန်ပြင်းနေတဲ့ကံလို့အထင်သေးလို့ဖြစ်မှာမဖြစ်ဘူးဖြစ်ဘူးဒီကံလေးကဒီဘောမှာလာအကျိုးပြီးတော့ဒီလိုဝိပဿနာဉာဏ်လေးရတဲ့အထိကျိုးစားအထောက်ထိုင်တဲ့အထင်ရောက်သွားတယ်နော်အဲဒီကနေတဆင့်တည်းပြီးတော့ဒုတိယအထိကိုအကြောင်းပြုဆက်ဖို့ရန်အတွက်တစ်ခါရှားဖို့ရင်းလုပ်ပြန်တယ်ရှားဖို့နဲ့တဲ့အခါကျတော့ဒုတိယအထိကတော့သူကအနန္တဘောဖြစ်တယ်နော်အရောအဆင်းနဲ့ကြည့်လိုက်လို့ချင်းတခြားတစ်ခြားနဲ့တည်းပို့ပြီးတောက်ပါဘုံတော့ပါရုံနဲ့မကဘူးသူ့မှာအများရန်စောင့်ရှောက်နေတဲ့အချိန်ကနတ်တလေးဦးလည်းရှိတယ်။နတ်တလေးဦးအပြင်နောက်ထပ်ပါရင်ရှိသေးတယ်။ဒါဒီတော့ဒီကကြီးတို့တော့လက်တော့တယ်နော်။ဒီကကြီးတွေဒါဒီတော့ဒီကြီးသားတွေဖြစ်နေတယ်ဟလား။အဲ့ဒါမျိုးအများကြီးရှိတယ်ဟုတ်တယ်မဟုတ်လား။အဲ့ဒါနဲ့ဒီမျက်ပြည်နတ်လောကမှာတရားအထုတ်မှုရှိသလားမရှိဘူးလားဆိုတော့သူ့ကိုသေသေးချာချာပြန်ပြီးအချက်ချင်းနဲ့တော့မျက်ပြည်နတ်လောကမှာတရားအထုတ်တဲ့လုပ်ငန်းခွင်တော့မရှိဘူး။ဘာဖြစ်လို့မရှိတာ။ဒီမှာပါဒီမှာပါဟုတ်တယ်မလား။မရှိလို့မရှိတာပဲဟုတ်တယ်မလား။ကဲအဲ့ဒီမှာနတ်ကြီးနတ်လောကမှာရှိတဲ့ဇီရီတော်တူပေါ့နော်။ဇီရီလို့တော့သိပြီလေ။ဘာဇီရီလို့တော့အတိကျမသိဘူး။ရုပ်ဆံကတော့ဥစဉ်တို့ဝိပဿနာဉာဏ်ကမှအမိနာမပြီးနေတယ်လို့သိနေကြအတိကျဆိုတော့ဝိပဿနာဉာဏ်ရဲ့အရာမဟုတ်ဘူး။ဘုရင်ကြီးဝါဒနဲ့ဒီအရင်ရဲ့အရာပဲဒါပေမဲ့ဇီဝီတော်လို့ဘာကြောင့်ပြရလဲလို့မေးတော့ဒီလူကြီးဒီလောကမှာမိမိကဒီဇီဝီကြီးနဲ့မြင်ထားတော့ဒီပုံစံနဲ့ရှင်မျိုးမဆင်းနဲ့ဒါဇီဝီဆိုပြီးတော့အတိမတ်ကြည့်ထားတဲ့သဘောတော့ရှိတယ်ပေါ့ဒါဒီပြစ္ဆေကမြင်မှုတဲ့အချင်းအကြောင်းဒါဟာဇီဝီလို့ပြောနေတာနော်အဲ့ဒီဇီဝီတော်တစ်ခုကိုရှင်မီးပန်းနေလှူဒန်းပြီးတဲ့လှူဒန်းပြီးတဲ့အချိန်ခါမှာတို့ကဘာဖြစ်တော့လဲသုတောမှုအတိကျမရှိဘူးသုဒ္ဓမဏိကမရှိပေမဲ့လူဘဝကိုသိတာတွေ့တန်တက်ကြီးတဲ့သဘောလေးရှိနေတယ်နော်တွေ့တန်တက်ကြီးနေတဲ့သဘောဒီလည်းသုဒ္ဓမှာတော့မဟုတ်ပါဘူးဒါလည်းအဝိဇ္ဇာတနာဥပါဒါမလူလို့အတိမှားနေတဲ့သဘောကအဝိဇ္ဇာလူဘဝကိုတွေ့တန်တက်မဲ့တဲ့သဘောကတဏှာသိတာဆွဲတဲ့သဘောကဥပါဒါဒီအဝိဇ္ဇာတနာဥပါဒါသုံးခုခြံရံပြီးတော့မှဇင်းကြောကိုပန်းချီမီလူခဲ့နော်ပန်းနေစီမီလှူဒန်းနေတဲ့ကုသိုလ်စိတ်စေရနာအုပ်စုကသင်္ခါရ34လုံးရှိတယ်။ပြန်ကြည့်တော့ခိုင်းကြည့်။ဘနကလူဘဝကိုစိတ်ညှကိုင်းဆိုင်နေတဲ့ဝိဇာရဏဥပါဒံအုပ်စုကိုပြန်ပြီးစိတ်ကလေးတွေအရင်တန်းခိုင်းကြည့်လိုက်တော့စိတ်ကလေးတွေအလုံးလှန်ဆိုင်တွေ့နေတယ်။ဘာဖြစ်လို့လဲ။သူကမကြမ်းလာတဲ့အချိန်ခါမှာပြုလုပ်နေတဲ့ကံမဟုတ်ဘူး။ကြမ်းမှာရှင်လန်းတက်ကြွနေတဲ့အချိန်ခါမှာပြုလုပ်နေတဲ့ကံပဲ။ဒါကြောင့်ဝမ်းမြောက်ဝမ်းသာနဲ့ပီတိပါ ဆင်ញံထားတဲ့တွေ့ရတယ်။အဲဒီဝိရဏသမ္မတ္တိစွန့်အင်လေးခုနကဒီမိပန်းလှနေတဲ့သင်္ခါရပြည့်တွေကချုပ်ပြတ်သွားတဲ့အခါဒီနန္ဒရဲ့ယုံနံတန်တန်အစင်းနဲ့ယုံနံထားခဲ့တဲ့စွန့်အင်သမ္မတ္တိကတော့ကျွန်တော်ပေါင်းလိုက်တော့အဝိဇ္ဇာတဏဥပါဒံသင်္ခါရအကြောင်းတရား၅ခုစုံသွားတယ်။စုံတဲ့အတွက်ခုနကအဲဒီတဏိကပို့ပေးလိုက်တော့ခုနကရုပ်ရဘောကိုလာရရှိတယ်။ကိုရင်းလေးဘောလည်းဒီရောက်ရှိခဲ့ပါတယ်နော်။စင်္ဂနဲ့အရွယ်လောက်ကြတော့လူခက်တော့ပြန်တယ်အဲဒီကနေပြီးတော့ခဏကလူပေါ်မှာပုံစံပြောင်းသွားတာနော်ကဲဒီဒုတိယအတိတ်ကနေပြီးတော့တစ်ဆင့်တတိယအတိတ်ကိုနှမ်းပြီးအရှုပ်ခဲလိုက်တဲ့အချိန်ခါကျတော့ယဟန်ဘုရားတော့တည်တယ်ဟုတ်ယဟန်ဘုရားမှာသူကဘာဘယ်လိုဘာဝနာလုပ်ရကြတယ်လုပ်တယ်လို့ပြန်ပြီးဆက်ကြည့်ခိုင်းလိုက်ပြီးတော့ဒီနတ်ဘုရားနဲ့ယဟန်ဘုရားကိုနှမ်းကြည့်လိုက်တော့သင်္တန်းအနေထားအဖြစ်တော်လေးတော့ကွာဟတဲ့ရှိပုံရခုဒီလက်ရှိဘဝကလည်းပြန်ပြီးကြည့်လိုက်ရင်တော့နှစ်တော်တော်လေးခက်စောစောလောက်ပါလို့ဒီဆိုင်ရပါတယ်နော်အဲဒီညာဘဝမှာသူကဓလေးပန်းကိုကြည့်ကြည့်ပြီးတော့ဓလေးပန်းစရှိတယ်ဓလေးပန်းနဲ့တမန်ကြီးထရောင်ကြီးလျှောက်ကြီးဆိုအောင်ကောင်းလာတဲ့အချိန်ကတော့32ကုဋ္ဌတာကူးပြီးတော့အဲဒီမှာ32ကုဋ္ဌတာတဲ့ကအယုဘုဒ္ဓတာကနေပြီးတော့အကျူကတိုင်းအထည်တို့ကသုဒ္ဓတာဒီကရုပ်ကလနန္ဒလတ်တွေကိုမြင်အောင်ရှိတယ်ရုပ်ကလနန္ဒလတ်တွေကိုဉာဏ်ခွဲနိုင်တယ်အဲ့ဒီအစဉ်အထိလောက်တော့အဲ့ဒီယဟန်ဘုရားမှာသူကမျက်ရှိခဲ့တယ်။မျက်ရှိပြီးတဲ့အချိန်ခါမှာအဲ့ဒီယဟန်ဘုရားမှာဒီရုပ်တွေနန္ဒီကိုဆွေးနွေးကြတင်းကြည့်ပြီးတဲ့အချိန်ခါမှာအတိတ်တုန်းကရုပ်နာနေကိုအဲ့ဒီယဟန်ဘုရားမှာတစ်ဖန်ပြန်ပြီးတော့သူကတင်းကြည့်ခံလာ။ပရိစ္ဆေသမုပ္ပါဒ်ကိုရှုကျင်တဲ့အတွက်အတိတ်ရုပ်နာကိုဆန်းတင်းကြည့်တဲ့သဘောပဲ။ဒီတော့ဒီယဟန်ဘုရားမှာသူကအတိတ်ရုပ်နာနေကိုဆန်းပြီးတင်းကြည့်လိုက်တဲ့အချိန်ခါမှာအဲ့ဒီယဟန်ဘုရားနဲ့ဒီအတိတ်ကသူကဘယ်လောက်လောက်ရှုနေလဲလို့မင်းရတော့အတိတ်၅ခုလောက်အရှိသူကဒီယဟန်ဘုရားမှာရှုနေကြတယ်။ဒီတော့ယဟန်ဘုရားမှာဒီကနေပြန်ကြည့်လိုက်တော့သူကတတိယအတိတ်ဘုရားနော်။အဲ့ဒီယဟန်ဘုရားကနေပြီးတော့သူကအတိတ်ကိုနှမ်းပြီးရှုလိုက်တဲ့အချိန်ခါမှာဒီကနေပြန်ပြီးကြည့်လိုက်ရင်တော့သရုပ်ထအတိတ်ပဲထင်ကြတော့ယဟန်ဘုရားကကြည့်လိုက်တော့ပထမအတိတ်ပေါ့နော်။အဲ့ဒီသရုပ်ထအတိတ်မှာသူကအဖိုးကြီးဘုရားသတ်ပြီအဖိုးကြီးအသက်ရှင်ခြင်းကအရွယ်လောက်အဖိုးကြီးဘုရားဆိုဒီမရဏတဏအခါမှာလာပြီးသင်နေတယ်နော်သင်နေခြင်းကကျတော့သူကဒီအဖိုးကြီးကဘာလုပ်ကြလဲလို့မြင်တော့ဆန်းလှူပြီးတော့သူကယဟန်ဘုရားကိုစွတ်တောင်းခဲ့တယ်ဟုတ်ယဟန်လို့အတိမှားနေတဲ့သဘောကဝိဇ္ဇာယဟန်ဘုရားကိုတွေ့တတ်တတ်မဲ့တဲ့သဘောကတဏှာယဟန်ဘုရားကိုစိတ်ကဆွဲနေတဲ့သဘောလေးကဥပါဒါသောဝိဇ္ဇာတနာဥပါဒံ၃ခုဆံရံပြီးတော့မှသံလူချင်းဆိုတဲ့ကုသိုလ်စေတနာသင်္ခါရအုပ်စုကိုပြုစုပို့ဆောင်ခဲ့ကုသိုလ်စေတနာအုပ်စုကသိက္ခာပိ34လုံးယဟန်ဘုရားကိုဆုတောင်းနေတဲ့ဝိဇ္ဇာတနာဥပါဒံအုပ်စုကလောဘဒိဋ္ဌိအုပ်စုအလုံး20နော်သောသင်္ခါရကုသိုလ်စေတနာအုပ်စုတို့ကအနိစ္စတရားသင်္ချာဖြစ်နေခြင်းကြောင့်ထုတ်ပြတ်သွားတဲ့အခါယုံနာတဏ္ဍာအခြင်းမှာမြုပ်နှံထိုက်ခဲ့တဲ့သောအင်ကမ္မတတ္တိကကံသူမျောလင်းတောင်းတနေတဲ့ယဟန်ဘုရားခန္ဓာငါးပါးကိုဖြစ်စေနိုင်တဲ့စွန့်ရင်ကမ္မတ္တိလေးပဲ။အဲဒီကမ္မတ္တိလေးနဲ့ဘုရားကတတိယအတိယဟန်ဘုရားခန္ဓာငါးပါးနဲ့ကြောင်းချင်းဆက်နွယ်ပြီးခုခံဖြစ်လိုက်တော့ဆက်လို့ရတယ်။နော်။ကဲ။အဲဒီယဟန်ဘုရားကိုဆွတောင်းခဲ့တဲ့ဒီအဖိုးကြီးဘုရားမှာသူ့မှာအဖွားကြီးမရှိတော့လားလို့လေ့ကြရတော့ရှိတယ်။နော်။သူကအဖွားကြီးလည်းရှိတယ်။ဟောခဲ့ပါဦး။နော်။အဲအဖွားကြီးနဲ့နှစ်ယောက်အဖိုးကြီးနဲ့နှစ်ယောက်နေခဲ့ရတဲ့အခါချမ်းသာဖို့တော့သိနေရဘူး။သနာကုန်မရပြီမဲ့လို့အဖေါ်ကြီးအပေါ်မှာနည်းနည်းလေးအကြောင်းမမြင်ရတဲ့စိတ်ထားလေးတွေကရှိတယ်လို့ရှိနေတယ်ကြူပါတယ်နော်။ဒါကြောင့်နောက်ဘက်ကျရင်ဒီနေ့ငါတွေတော့တွေ့လျော့ဟဲ့ဆိုပြီးတော့သဘောနဲ့တွေ့တယ်။ तू ကဆန်းဖြူတဲ့လှူတဲ့ဆန်းတော့လှူတဲ့လှူတဲ့ဆိုဆန်းဖြူတဲ့ဆိုတော့လေအိမ်မှာပြင်ပြီးဆန်းဖြူတဲ့ဆန်းဖြူလေးမျိုးတော့မဟုတ်ဘူးနော်။ညစဉ်ပိန်တစ်ပတ်ဆန်းလောင်းလှူတဲ့သဘောပြောတာ။အဲဒီဆန်းလောင်းနိုင်လောင်းနိုင်သူကညဟဘောကအများရန်ဒီတော့လေနေ့စဉ်ပင်တစ်ပတ်ကိုပြင်းတယ်အဲ့ဒီကံလေးကလာပြီးတော့အကျိုးပေးတာပဲနော်ကျောင်းကျဉ်ဆက်လိုက်တော့ညနေပြီကဲအဲ့ဒီကံလေးတစ်ဆင့်တက်ပြီးတော့နောက်အတိတ်ကဆုံးကိုနှမ်းကြည့်လိုက်တဲ့အချိန်ခါမှာကျတော့သူကမြို့သူကြီးဘုရားအဖြစ်ဖြစ်နေတယ်ဟုတ်မြို့သူဘုရားမှာသူကဘာကောင်းမှုလို့ကံနေပြီးလို့ပြောဆောင်ခဲ့တယ်လို့ကြည့်လိုက်တော့ဒီလိုတော့တဆူမှပန်းသူကြီးရောက်ရောက်ဘုရားသူကဆူတောင်းနေတယ်ဟုတ်ချက်ပုံကနော်ဘာဖြစ်လဲသူကရောက်ရောက်ကသူတောင်းလိုက်လို့မြင်တော့ဒီငမူးကနည်းနည်းပါးပါးရိုက်လာတော့မသိပါဘူးနော်။ပုံမှန်ကြည့်ရတာပုံမှန်ကြည့်ရတာနည်းနည်းစိတ်ကနာလာတဲ့နဲ့တူတယ်။အဲဒီတော့ဇီးတော်တို့မှပန်းသူပြီးတော့ရောက်ရောက်ကသူကသူတောင်းခဲ့တော့ရောက်ရောက်လို့အလီမှားနေတဲ့သဘောကဝိဇ္ဇာ ယောက်ျားဘဝကိုတင်တန်တက်မယ်နေတဲ့သဘောကတဏှာသိကြဆွေးနေတဲ့သဘောကဥပါဒယောဂိဇရဏဥပါဒခံရပြီးတော့ယောဂိတော်တစုမှာပန်းလူချင်းဆိုတဲ့ကုသိုလ်ကျေနပ်အုပ်စုပင်ခါရတရားတွေကိုစုစုပြုထောင်လိုက်ဒီစရိလေး34ဝိဇာရဏဥပါဒနာအုပ်စုကအလုံး20ပဲရှိတယ်။သို့တော့လေလုံးသာကုသိုလ်စေတနာသင်္ခါရတရားတွေကအနိစ္စတရားတွေထင်ရှားဖြစ်နေခြင်းကြောင့်ထုတ်ပြသွားတဲ့အခါမှာယုံနာအစဉ်နဲ့ယုံနာထားခဲ့တဲ့စွန့်အင်ကမ္မတ္တတွေကကံ။တောင်းလိုက်တော့ဝိဇာတဏဥပါဒသင်္ခါရကံ။ဒီကံဒီမရဏတဏ္ဍသောကိုပြန်ပြီးအစိုက်ခင်းလိုက်တဲ့အချင်းခံကြတော့အဲ့ဒီဇေယတော်မှာဒီပန်းလှူခဲ့တဲ့ကံအာယုံနမိတ်ကလေးလာပြီးတော့ခင်ဗျာတက်ကြောင့်ဒီကကြီးကောင်းမှုကုသိုလ်ဆိုတာနည်းတယ်များတယ်မဟုတ်ဘူးနော်တကယ်အာဟုဘုရားအထာအခွင့်သိလာပြီဆိုရင်အာဟုလို့မရဘူးလားဒါကတက်ကြောင့်ဒီလက်တီစီတွေကိုအရင်မလှုပ်ဘူးနော်လက်ကဒီကကြီးတယောက်ကစက်ပြီးတော့သူကဥစဉ်လျှောက်တယ်ဆရာဝေယဝိဇ္ဇပြုလုပ်တယ်ပတ်လို့ပြီးဆရာတော်ကိုင်းနေဥစဉ်နဲ့မခိုင်းနဲ့ဘာဖြစ်လို့ကိုယ်တိုင်လှုပ်နေရလဲဒီလိုမျိုးကတော့ဒီကဒီအလုံးမျိုးကြီးကိုယ်တိုင်မလုပ်သင့်ဘူးလို့သူကယူဆပြီးပြောတယ်ဗာလာတော့ပြောတယ်နော်ဒါပြီးတော့ဥစဉ်ဘက်ကလည်းနှလုံးသွင်းနေလို့ရှိပါတယ်ဒီလက်တွေရှိနေကဒီလိုကောင်းမှုမှုလို့နေရာမှာအများနဲ့လှုပ်ရှားနေနေဆိုရင်ကိုယ့်အအကျိုးမရှိဘူးနော်ဒီတိုင်းပါပဲမကောင်းတဲ့နေရာမှာမလှုပ်ရှားမိအောင်တင်းနေနေရင်အကောင်းဆုံးပဲဒီတော့လက်တွေရှိနေကသာမန်တစ်ချက်မှာသာအဲ့တမိတဲ့လှုပ်ခဲ့တဲ့လက်တွေဖြစ်တော့နော်ဒီဘောမှာဖျားကြက်လှုပ်နေတာဟာမကောင်းဘူးလို့ပြောလို့ဖြစ်ပါမလားဖြစ်ပါဘူးဟုတ်တယ်မလားကောင်းတဲ့နေရာမှာလက်ချေဆိုတာလှုပ်နေတယ်သင်ကောင်းတယ်နော်ကဲမရဏတဏ္ဍသောမှာဒီပန်းကျူခဲ့တဲ့အာယုန်နမိတ်ကလေးကလာပြီးတော့ရှင်နေပြီရှင်နေတဲ့အတွက်ဒီကံလေးကနေအကျိုးပေးလိုက်တဲ့အချိန်ခါမှာသူမျောလင့်တောင့်တနေတဲ့စေတုထအတိတ်ပေါ်အတိတ်နဲ့ကြည့်လိုက်နော်ဘုံရန်ဘောကနေကြည့်လိုက်တော့ပထမအတိတ်ယောက်ျားဘောအဖိုးကြီးဘောကိုလက်ရှိရှင်ဖြစ်တယ်နော်နန္ဒကံတစ်ဆင့်တက်ပြီးတော့ခေါင်းဘက်ကအတိတ်ကိုလှမ်းဆက်နေတဲ့အချိန်ခါကျတော့ဒီဘဝကနေကြည့်နိုင်တဲ့သံခုံမြောက်အတိတ်ပေါ့နော်သံခုံမြောက်အတိတ်ယဟန်ဘဝကနေပြန်ကြည့်လိုက်တော့တတ္တိယမြောက်အတိတ်ပေါ့အဲ့ဒီအတိတ်မှာဘာဖြစ်တယ်လဲလို့ကြည့်လိုက်တော့ရှင်မြင်ဖြစ်နေကြတယ်ဟောတန်ရတန်ဆန်းကျင်ကျင်နော်အဲ့ဒီရှင်မြင်ဘဝမှာသူကဘာဖြစ်လဲဆိုတော့မိသားကအရင်ပြောကြတယ်ဖတ်ပေါ်ဖတ်ပေါ်နော်မိရကအရင်ပြောတဲ့အခါကျတော့မိရကိုဆွလန်းပြီးဒီကနေ့အထိမိရအပေါ်မှာဆွလန်းနေတဲ့အဖြစ်ကြီးဖြစ်နေတယ်နော်မိရမှာလည်းစိတ်ကဆွလန်းနေတာတချင်းကမိရနဲ့အတူတန်ခါးတွေကိုလည်းဆွမ်းနေကြဘူးလားမိရနဲ့အတူတန်ခါးတွေကိုဆွမ်းလို့ပြီးတဲ့အချိန်ကမှသူ့ကလည်းတောင်းခဲ့ပြန်တယ်နော်ဒီကကြီးကဘာသူ့တောင်းမှများချင်းနော်ဒါကတည်းကပြင်းနေတဲ့အားလုံးနဲ့နားလည်နေတဲ့တွေ့တယ်နော်အဲ့ဒီမှာမိများနဲ့ဘောဆင်တိုင်းပြညာကြုံရဆုံရဖို့အကြောင်းစကောင်းကြပြန်တယ်နော်ဒီကနေ့မှဒီကနေ့ကပြန်ပြီးတော့ပုံနေမိများကိုသိဆွဲနေတဲ့အဲ့ကြောင်မိများဘဝအဲ့အမျိုးမျိုးဘဝပဲသိကြရွတ်သွားတယ်မိများဘဝမှာသိကြဆွဲနေတဲ့အဲ့အတွက်ဒီကနေ့ဆိုတော့ကသူကသိကြတင်တာပြောနေတာဒီနေ့ထဲမှာညောနေတဲ့ပုဂ္ဂိုလ်တယောက်ကခွေးတွေကောင်ဖို့ပဲဖြစ်ဖြစ်လူတွေကောင်ဖို့ပဲဖြစ်ဖြစ်တွေ့ရဆိုတော့လှမ်းပြီးဆက်ရတာဒီပုံစံတိုင်းနဲ့သင်္ကန်းဤကလမှာစိတ်တည်းကအတိပြော့မရဏနာနာသောဒီခုနှစ်ကြိမ်တော့မစွန့်နိုင်မင်းနဲ့ငါးကြိမ်တော့ပဲဆိုရတယ်စိတ်တည်းကအတိအပြော့တွေ့ရအာယုံကိုလှမ်းပြီးတော့ဆက်လိုက်ရတာပဲဒီတော့မိမြအပေါ်မှာဆွဲနေတော့မိမြအာယုံကဖြောက်လို့မရဖြစ်နေဖြောက်လို့မရဖြစ်နေတော့ပြောင်းနေမိမြအာယုံကဘောင်းကုဒရာတစ်ဖွဲ့ဖြစ်ပြီးတော့နောက်ဆုံးမိမိလည်းယုံမိဘဝကယုံကိုင်းချင်းတဲ့စိတ်ထားလေးမတိမတာပေါ်လာတယ်။ပေါ်လာတဲ့အချိန်ကမှအကျိုးပေးနေတဲ့ကံကဘယ်ကံကအကျိုးပေးနေလို့မြင်တော့တန်ဃာတော်တွေကမိများနဲ့အတူဆွတ်သူခဲ့တဲ့ကံကလာပြီးအကျိုးပေး။ဆိုဆွတ်သူခဲ့တဲ့အချိန်ခါတုန်းကမျိုးသမီးဘဝကိုလုံလန်းတောင်းလာတဲ့စိတ်ထားမရှိခဲ့တာမှန်တော်လဲ။အချိန်မှအကြောင်းညွှန်ရခဲ့ရအမျိုးမျိုးဘဝတော့စိတ်ကယုံကိုင်းချင်းနိုင်တဲ့အလုပ်ရတဲ့တည်းကတော့သိဝင်နေတယ်အဲ့ဒီအနုပညာတက်နေတဲ့ဝိဇ္ဇာတနာဥပါဒဥစုဖြစ်သွားပြိလတဝဖြစ်သွားတယ်အဲ့ဒီပြိလတဝကဒီဓမ္မဝကိုအာကောင်းသောအောင်သူကရေတောင်ဖျောက်ပြီးတော့ပြေးလိုက်တယ်အဲ့ဒီဆွမ်းလူတဲ့ဉာဏ်လေးကခုနကအကျိုးပေးလိုက်တဲ့အချိန်ကကြတော့ပေသမအတိတ်မှာအမျိုးမျိုးဘဝရောက်ရှိသွားတယ်ဖြစ်တယ်နော်ဒါကြောင့်အဲ့ဒီကနေနောက်တစ်ဆင့်တက်ပြီးတော့ခေါက်ကခုနှစ်ခုမြောက်အတိတ်ပေါ့နော် ဒီကနေကြည့်လိုက်တော့ခုနှစ်ခုမြောက်အတိတ်ယဟန်ဘာပဲကြည့်လိုက်တော့လူလူမြောက်အတိတ်အဲ့ဒီအတိတ်ကိုလှမ်းပြီးဆက်လိုက်တော့ဝန်နဲ့ကြည်လေးပေါ်ရအကြောင်းတစ်ခုပေါ်လာပြန်တယ်သူကဘယင်းရဲ့အသုံးတော်ခံစင်ပြီးတော်လေးတကောင်ဖြစ်ခဲ့ရတယ်ဟုတ်နန္ဒရာကြီးဆိုတာနော်နောင်ကရံဆိုတာလည်းဒီတိုင်းပဲအနှိမ့်အမြင့်အတဲ့အပြားရှိတယ်ရှင်ပြည်တော်ကသူကရှင်မင်းကိုသူ့ကိုယ်ပေါ်မှာတင်ပြီးတော့သွားလို့ရတော့အမြဲတမ်းသူကပို့ဆောင်ပေးနေရတယ်ရှင်ပြည်တော်လေးတကောင်ဒါကြောင့်ရှင်မင်းအပေါ်မှာသူကစိတ်ဓာတ်တွေတော်တော်လေးမြေကန်းချင်တယ်ရှင်မင်းဖြစ်ခြင်းနဲ့စိတ်ထားလေးတွေလည်းတော်တော်များများပေါ်နေတယ်ဟုတ်ဟုတ်တရားကြီးတွေတန်ဆင်းနိုင်ပြီအော်တန်ခါနာမီးရင်တန်ခါမုတ်ဆိုးနာမီးတော့မုတ်ဆိုးဒီစိတ်ထားလေးတွေကမသိမတာပေါ်တတ်တယ်ဒါကြောင့်တရားကြီးတွေကောင်းမှုကုသိုလ်ပြည့်တဲ့အချိန်ကမှာစိတ်ထားတွေကအဟုန်ကြံကြီးကြံဟောသွေးပြီးတော့လိတ်တော့ရမ်းပြီးပြေးပြီးတော့ကောင်းမှုကုသိုလ်တော့မလုပ်နဲ့အဲဒီဆိုင်ရတဲ့အဝိဇ္ဇာကဥပါဒံကယုံလုံးဖော်ပေးမှဖြစ်တယ်ကိုယ်ဒီရှင်ကြီးတော်ကသူကရှင်မင်းဘောကသူကစိတ်တော်လေးညွတ်တိုင်းဆိုင်နေတဲ့အချိန်ခါရှိနေတယ်သူ့လိုပဲရှင်မင်းဖြစ်ခြင်းနဲ့ဆန္ဒတက်ရှိနေတယ်ဘာဖြစ်လို့လဲရှင်မင်းဖြစ်တော်မူစေသူကကောင်းပေးလိုက်တန်းတန်းလိုရာပို့ပေးလိုက်ကျန်တော့ငါလည်းဒီလိုသာဖြစ်ရင်တော့တိတ်ကောင်းမှာပဲဆိုတဲ့စိတ်ကတော့ပေါ်မှာပဲဟုတ်တယ်မလားအဲ့ဒါတစ်ချိန်မှဒီရှင်ပြည်တော်လေးကသူကဘာလုပ်ကြလဲ။ကျာပန်းတစ်ခုကိုညှို့ပွားတော့တဆူမှသူကအဆူကျအဆူတယ်။တရိษံဖြစ်ပေမဲ့လို့ဒါဖြစ်လို့ဒီလိုထူထမ်းတတ်တယ်ဆိုတာနောက်အတိတ်တစ်ခုဖြစ်နိုင်တယ်တွေ့လို့နော်။ကျာပန်းတစ်ခုကိုဆူပြီးတော့ရှင်မင်းဘုရားကိုသူကဆူတောင်းခဲ့တယ်။အဲ့ဒီဒေရီတော်ပါနော်။ဒေဂဏိမန္တနာသောမှာဒီဆူတောင်းနေတဲ့ပုံကျာပန်းသူတဲ့ပုံလေးပြန်ပေါ်လာတယ်။ပေါ်လာတဲ့အချိန်ကကျတော့ရှင်မင်းလို့အတိမှန်နေတဲ့သဘောကအဝိဇ္ဇာရှင်မင်းဘုရားကိုတတ်တတ်မဲ့နေတဲ့သဘောလေးကတဏှာစိတ်ကမီဆွဲနေတဲ့သဘောကဥပါဒံဒီဝိဇ္ဇာတဏှာဥပါဒံခြံရံပြီးတော့ဇီးတော်မှာကြာပန်းလှူတယ်နော်ရုပ်ပွားဆင်းနေတဲ့တခြားဩဒိဋ္ဌဇီးတွေပေါ့အဲ့ဒီရုပ်ပွားဆင်းနေတဲ့တခြားမှာကြာပန်းလှူနေတဲ့ကုသိုလ်ရှိခြင်းနဲ့အုပ်စုကသင်္ခါရသို့သင်္ခါရတရားတွေဆုံးပြတ်သွားတဲ့အခါယုံနာခြင်းမှာယုံနာထားခဲ့တဲ့စွန့်အင်တတ္တိလေးကတော့တောင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကအကြောင်းတရား၅ခုစုံသွားပြီနော်အဲ့ဒီအကြောင်းတရား၅ခုစုံညီနေတဲ့အတွက်သူညှော်လင့်တောင်းကြနေတဲ့ရှင်မင်းဘုရားကိုခဏက၆ခုမြောက်အတိတ်မှာမျက်ရှိခဲ့ခြင်းဖြစ်တယ်ဒါကြောင့်တကယ်ကြီးရှင်မင်းဖြစ်ဖို့ဖြစ်ဖို့ရန်အတွက်သိခဲ့သလားမခက်ပါဘူးရှင်တော်ကရှင်မင်းဖြစ်နိုင်နေတယ်ဆိုရင်ဒီကကြီးတွေမဖြစ်နိုင်ဘူးလားဖြစ်နေပါလေဒါသိခဲ့တဲ့အလုပ်တွေမဟုတ်ပါဘူးကံကောင်စနစ်တကျပြည့်စုံပြည့်ထောင်ရင်တော့ဖြစ်တယ်ဒါမျိုးကောင်းလားမကောင်းပါဘူးဘာဖြစ်လို့လဲရှိပါ့မရှင်ရင်ဖြစ်တဲ့မိသားစုတိုက်တာတရားမေးတဲ့ဒီဆိုနေတယ်ကောင်းလားမကောင်းမကောင်းဟုတ်တယ်ဟုတ်လားဇာတ်ကလည်းမကောင်းဘူးပြောတယ်ဒီကကြီးဒီအခုတော့ကောင်းနေတယ်ကောင်းနေမယ်နဲ့တူတယ်နော်ကဲနောက်တစ်ခုယနေ့ရှိခုမြောက်အတိတ်ကိုဖမ်းပြီးဆက်လိုက်တဲ့အချိန်ခံကြတော့ဒီရှင်ဘွားကဘယ်လိုအကြောင်းကြောင့်ရောက်ရှိသွားရလဲဆိုတဲ့အပိုင်းပေါ့နော်တော်တယ်မှနေတဲ့လူရင်းဘဝတစ်ခုဖြစ်နေကြတယ်နော်လူရင်းဘဝမှာသူကလေးနဲ့မြားကိုအဖော်ပြုတ်ပြီးတော့အမြဲတမ်းလွယ်ထားတယ်အင်းကြီးမရှိဘူးသူ့ဘဝကြည့်လိုက်တော့နာမည်ပိုင်းကြီးနဲ့တော်တယ်မှာနေတဲ့လူရင်းဘဝနော်တွေ့ရတဲ့တိရစ္ဆာန်တွေကိုဒီမြားနဲ့ပဲပြစ်ခတ်ပြီးတော့သူကမြင့်ကျင်ပြီးစက်တော်နေတဲ့ဘဝဖြစ်တယ်နော်ဖြစ်တဲ့အချိန်ကကြတော့ဒီနေ့သားကောင်တွေလိုက်ရှာဖွေရင်းနဲ့ဘာဖြစ်လာလဲရှင်ကြီးတော်ဒီကောင်ကိုသူကသွားတွေ့ဒီနေ့အချိန်ကကြတော့ဒီရှင်ကြီးတော်ကိုသူကလက်ခံနေလိုက်တော့ရှင်ကြီးတော်ကိုမမေ့ဘူးရှင်ကြီးတော်ကပြောက်သွားစိတ်ထဲမှာဒီရှင်ကြီးတော်ကိုအแทမကြီးရှင်းနေတယ်ရှင်ကြီးတော်ကိုမတွေ့တွေ့အောင်ဆိုပြီးတော့တောထဲမှာအမြဲတမ်းလက်ပြီးတော့ရှာဖွေနေတယ်နော်ရှာဖွေနေတဲ့အချိန်ကကြတော့နောက်ဆုံးဒေဂဏိကာလမှာဘာတွေဖြစ်လာပြီးဖြစ်လဲလို့မေးတော့သူတက်ပြတ်ခဲ့တဲ့ငင်းငင်းစားကြတဲ့တရားဝါဒီပုံနေတဲ့အာယုန်နဲ့မှလာပြီးရှင်းနေတယ်နော်လူလိုက်ပြီးရှားဖွေနေတဲ့ရှင်းပြတော့ပုံကလည်းလာပြီးတော့ရှင်းနေတယ်နော်အဲ့ဒါဒီအာယုန်တစ်ခုထင်လာတဲ့အချိန်ခါမှာဘယ်ကံကအကျိုးပေးတယ်လို့ပြန်ပြီးဆန့်ကျင်ကြည့်လိုက်တော့ရှင်းပြတော့ကိုမြင်ပြီးတော့မရတဲ့အတွက်ကြောင့်ဒေါသထွက်နေတဲ့ကံလေးကအဲ့ဒီရှင်းဘောကိုရောက်အောင်ပို့ပြတယ်ဒါရင်တတ်ဆက်တဲ့ကံလေးကအကျိုးပြန်ကမသာဘူးနော်ရှင်ကြီးတော်ကမရရအောင်ရှာဖွေလို့မတွေ့တဲ့အတွက်ဒေါသထွက်နေတဲ့စိတ်ထားလေးကအကျိုးပေးတယ်ဒေါသအုပ်စုပဲစိတ်ထရီစိတ်ရှင်းလုံးရှိတယ်ပြန်ပြန်တွေ့ကြည့်လိုက်တာဒါပေမဲ့အဲ့မှာရှင်ကြီးတော်အာယုံကလာထင်နေလိုက်တဲ့အချိန်ခံကြတော့ရှင်ကြီးတော်ဘဝကိုပေါင်းကူးပေးလိုက်လို့ဖြစ်တယ်ဒီဒေါသလေးက ဆင်းရဲဘဝကိုရောက်အောင်ပေါင်းကူးပေးနိုင်လို့ဖြစ်တယ်ဆင်းရဲဘဝကိုရှိတဲ့အနေတိုင်းကျေနပ်တဲ့အထက်လျောက်ရှိနေဆင်းရဲဘဝရှားဖွေမတွေ့ခြင်းမျိုးမကျင့်တဲ့ချက်ဒေါသနော်တရားကြီးတွေလည်းမကျင့်တဲ့ဒေါသတွေဖြစ်အဲ့ဒီဒေါသတွေဘဝတစ်ခုကိုအကျိုးပေးနိုင်တဲ့စွမ်းအားရှိနေတယ်ဘယ်လိုဘဝမျိုးအကျိုးပေးမလဲမကောင်းတဲ့ဘဝပဲနော်အဲဒီလေးပုံတစ်ပုံပုံမှတော့တော့ပြီးအကျိုးပေးမယ်ဒီလိုဆိုရင်ဒီဒေါသမျိုးဖြစ်တယ်နော်ဖြစ်တယ်ဘူးစိတ်တည်းတည်းကအခုလိုတရားဆိုတာမမွေးမြူရင်အကောင်းဆုံးပဲနော်တကယ်လို့လူအနေနဲ့ကြည့်ရင်လည်းလူရဲ့ကျင်တဲ့တစ်ဆက်ကလင်းကြည့်ရတာမှန်ပါတယ်ဒါပေမဲ့ဒီဒေါသထွက်နေတဲ့စိတ်ထားကဘာကြောင့်အကျိုးပေးရတယ်လို့မေးတော့ဒါကြီးတွေစဉ်းစားကြည့်ပါဒေါသတက်ဆိုသူကအကျဉ်းဆုံးများဆိုသူကမွေးပြီးသားဒီချင်းမျိုးကိုမရလို့မကျင်နဲ့နေတဲ့ဥစ္စာကရပ်ပေါင်းလာပေါင်းနှစ်ပေါင်းဒီလိုခဏခဏဖြစ်အချင်းတိတ်ကောင်းနေတယ်တိတ်ကောင်းနေတယ်နော်အဲ့ဒီလိုဇက်တိုက်ရှိနေတဲ့ကုသိုလ်ပဲဖြစ်ဖြစ်အကုသိုလ်ပဲဖြစ်ဖြစ်ဇက်တိုက်ရှိနေတဲ့ကံတွေတွေမြတ်လို့အပ်ရင်အကျိုးပေးဝင်ရပို့ပြီးအခွင့်ရတတ်တယ်ဘာဖြစ်လို့လဲသူကအာလိယနဲ့ပစ္စည်းတွေကိုဉာဏ်ပါများစွာရရှိနေတဲ့အတွက်အချင်းဝင်တိတ်ပြီးအကောင်းနေတယ်နော်ကဲအဲ့ဒီဘဝရင်းကိုသူကပြန်ပြောင်းပြီးတော့ဆန်းပြီးတော့ရှုလိုက်တဲ့အချိန်ကမှယဟန်ဘဝကနေရှုလိုက်တော့ကြောင်းကျင်းဆင်းတယ်လို့ရနေတယ်အားလုံးရှုလို့ရနေတယ်နော်ပြီးတော့ကျဲလို့ရဲ့အတိတ်မှာအကြောင်းနဲ့အကျိုးတွေကိုဇက်တိုက်သိပြီးလို့အောင်မြင်မှုရတဲ့အခါမှာအဒီနေမီမိဖျားစေဝါမိဖျားသမုတ်ဘန္တာဓမ္မစာအနာဂတိမီဣန္ဒြေရှိလီမိဖျားစေဝါမိဖျားသမုတ်ဘန္တာဓမ္မစာဟုသမုတ်သက္ကတိကအရှင်းပြထားတယ်အတိတ်ကြည့်လိုက်တော့လေအကြောင်းတရားနဲ့အကျိုးတရားပြစ္ဆုတ်ပန်ကြည့်ရအကြောင်းတရားနဲ့